Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်ဇူလိုင်လ26ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40နဲ့49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာအင်ဂျင်နိုင်ပါကျမကတော့စုမြတ်မှာပါရှင်ရုရှားပေါ်အရေးယူတန်ခတ်မှုမှာတမရရဲ့လုတ်ပိုင်ခွင့်ကန့်သက်ထားတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်မှလည်းအတည်ပြုလိုက်ပါပြီအထက်လွှတ်တော်မှလည်းအိုဘားမားကဲဆောင်းရှောက်မှုဥပဒေကိုရုပ်သိမ်းပြီးတော့အစားထိုးရေးဆွေးနွေးဖို့အဆိုကိုအင်္ဂါနေ့ကမဲခွဲအတည်ပြုလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုကျော်အောင်လည်းနဲ့အကြေညာပေးပါမယ်ရှင်ကောင်းပါပြီရှင်မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်နိုင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတွေမှာမြန်မာနိုင်ငံကလည်းပူးပေါင်းဆောင်ရွက်သွားမယ်လို့သဘောတူခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ
် The US officials discussed US Burma cooperation in countering North Korea's aggressive behavior
ဒါကတော့အမေရိကန်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပြသွားတာပါသတင်းစီစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့မတရားအသေးဆက်သွယ်မှုပုံမှန်တွေဖြစ်တဲ့ပုံမှန်ဆက်ခွန်1နဲ့ဆက်ခွန်2တို့နဲ့ဖမ်းဆီးခံထားရတဲ့ကချင်တင်းတောက်ဆရာတော်2ပါးကိုမြန်မာစိုးရအနေနဲ့ချွင်းချက်မရှိချက်ချင်းလွတ်ပေးဖို့နိုင်ငံတကာလူခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဒိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လင်းမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင်။2016အမေရိကန်သမ္မတရွေးကောက်ပွဲတွင်ကဝင်ရောက်ဆက်ဖက်ခဲ့တဲ့ရုရှားနိုင်ငံပေါ်အရေးယူတန်ခတ်မှုတွေလုပ်မဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုလိုက်ပါတယ်။သမ္မတအနေနဲ့အရေးယူမှုတွေအပေါ်ရှော့ပေါ့ပေးနိုင်ခွင့်ကိုလည်းအဲ့ဒီဥပဒေချမ်းထဲမှာကန့်သက်ထားပါတယ်။ရုရှားအပေါ်အရေးယူဆောင်ရွက်မှုတော်တော်များများအပါအဝင်အီရန်နဲ့မြောက်ကိုရီးယားတို့အပေါ်အရေးယူတန်ခတ်တဲ့ဥပဒေချမ်းကိုထောက်ခံမဲ419မဲ၊ကန့်ကွက်မဲ3မဲနဲ့အတည်ပြုနိုင်ခဲ့တာပါ။အမေရိကန်ရဲ့အကျိုးစီးပွားတွေကိုဒီသုံးနိုင်ငံကချင်းချောက်နေတယ်လို့သူတို့ရဲ့ဒေတာတွေမှာမတည်ငြိမ်အောင်လုပ်နေတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Airtrice ကပြောကြားခဲ့ပါတယ်။ပြင်းထန်တဲ့စီးပွားရေးနဲ့တန်တမာရေးရာအရေးယူမှုတွေချမှတ်နိုင်ဖို့ဒီဥပဒေချမ်းကအာမခံထားပြီးလွှတ်တော်ကသာအရေးယူမှုတွေကိုပြန်လည်သုံးသပ်ဖို့နဲ့ရှော့ပေါ့တင်မတင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့အမတ် Rice ကပြောပါတယ်။သမ္မတထရမ့်ရဲ့စီယုံရေးတာဝန်ရှိသူတွေနဲ့ရုရှားကြားပူးပေါင်းဆောင်ရွက်ခဲ့မှုရှိမရှိလွှတ်တော်မှာစုံစမ်းမှုတွေလုပ်နေချိန်မှာဒဏ်ခတ်အရေးယူမှုတွေအပေါ်သမ္မတရဲ့လုတ်ပိုင်ခွင့်ကိုကန့်သက်ဖို့အတွက် Republican နဲ့ Democrat Party နှစ်ရက်လုံးကလွှတ်တော်အမတ်တွေသဘောတူခဲ့ကြတာဖြစ်ပါတယ်
။ American သမ္မတ Donald Trump က Twitter လူအင်တာနက်လူမှုကွန်ရက်ကိုအသုံးပြုပြီးတော့သူ့ရန်သူတွေကိုဒေါသတကြီးနဲ့ပြန်လည်ခြေပနေတဲ့အထဲမှာသူကိုယ်တိုင်ခန့်အပ်ထားတဲ့နိုင်ငံတော်တရားသူကြီးချုပ် Jeff Sessions ကိုလည်းထက်သွင်းတုတ်ပြန်နေလို့ Republican Party ခေါင်းဆောင်တွေနဲ့ Republican ဘက်ရင်းနဲ့ရှေးဥစွာသတင်းဌာနတွေကတော့သမ္မတကိုအပြစ်တင်ဝေဖန်နေကြပါလေ။နိုင်ငံတော်တရားသူကြီးချုပ် Jeff Sessions ဟာသောကပတ်လည်ဝိုင်းနေတဲ့သူလို့သမ္မတ Trump က Twitter ကနေပြီးတော့ရေးခဲ့ပြီးတော့နောက်တည့်မှာပဲထပ်ပြီးတော့ရေးသားမှုတွေလွတ်လာတာကြောင့်တရားသူကြီးချုပ် Sessions ကိုသူပြန်ပြီးတော့ဖြုတ်ချင်နေသလားဆိုတဲ့တံမြရတွေဖြစ်ပေါ်နေပါလေ။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားဘက်ကဝင်ရောက်ဆက်ဖက်မှုတွေရှိမရှိနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေနှေးပါနေတာကိုစိတ်မရှိနိုင်တဲ့သဘောသမ္မတထရမ့်ကအချင်းချင်းပြောဆိုမှုတွေရှိခဲ့ပါတယ်။မနေ့က Twitter ကနေတဆင့်သူရေးသားမှုတွေထုတ်တဲ့အခါမှာတရားသူကြီးချုပ် session ကိုအရှက်ရစေအောင်လှုပ်လာပြန်ပါတယ်။ထောက်လိုင်းရေးသတင်းပေါက်ကြားမှုတွေနဲ့ပတ်သက်ပြီးတော့တရားဝင်ကြီးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိစ္စမှာတရားသူကြီးချုပ်ရဲ့ခိုင်မာမှုကိုသမ္မတထရမ့်ကမေးခွန်းထုတ်ခဲ့ပါတယ်။Hillary Clinton ရဲ့ပြစ်မှုကျူးလွန်မှုလို့သူကခေါ်တဲ့ကိစ္စ၊သမ္မတ Trump ရဲ့ရွေးကောက်ပွဲမွေးစမှုမှာနှောက်ယှက်ဟန်တားမှုတွေရှိမရှိဆိုတဲ့ကိစ္စတွေမှာတရားသူကြီးချုပ် Jeff Sessions ဘက်ကလိုအပ်သလောက်ဖိဖိစီစီမလုပ်ခဲ့ဘူးလို့လည်းသမ္မတ Trump ရဲ့ Twitter ရေးသားမှုမှာဖော်ပြထားပါတယ်။တင်းနာရှင်းလင်းပွဲတစ်ခုမှာလည်းတရားသူကြီးချုပ် Sessions နဲ့ပတ်သက်ပြီးတော့သူကစိတ်ပြတ်မိတယ်လို့ဆိုပါတယ်။တရားသူကြီးချုပ် Sessions ယာလူကနှုတ်ထွက်တင်သလားဆိုတဲ့တင်းနာမရရဲ့မေးခွန်းတော့မေးခွန်းကိုတော့သမ္မတကတိုက်ရိုက်မဖြေခဲ့ပါဘူး။ဘာတွေဖြစ်လာမလဲဆိုတာကိုကျွန်တော်တို့တွေးကြရမယ်။အချိန်ကစကားပြောပါလိမ့်မယ်လို့သူကတုံ့ပြန်ခဲ့ပါတယ်
။ American သမ္မတဟာဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုရုပ်သိမ်းပြီးအစားထိုးနိုင်ရေးဆွေးနွေးဖို့အဆိုကိုအထက်လွှတ်တော်မှာအင်္ဂါနေ့ကမဲခွဲအတည်ပြုလိုက်ပါတယ်။ဒီအဆိုကို Republican တွေဘက်ကမဲအတရာအတည်ပြုနိုင်ဖို့အတွက်ဒုသမ္မတ Mike Pence ရဲ့မဲကိုတုံ့ခဲ့ရပြီး ငါးဆယ်မဲငါးဆယ်တမဲနဲ့အတီးပြူနိုင်ခဲ့တာဖြစ်ပါတယ်လက်ရှိပြဌာန်းထားတဲ့တန်ဖိုးနဲ့ကျမ်းမာရေးဆောင်ရှားမှုဥပဒေကိုဆက်ပြီးလက်ခံနေစရာမလိုတော့ဘူးလို့အထက်လွှတ်တော် Republican ကောင်းဆောင် Mitch McConnell ကမဲခွဲမှုမဆခင်မှာပြောကြားခဲ့ပါတယ်။ဥပမာကဲလို့အများကြီးကြတဲ့ဒီဥပဒေနေရာမှာဥပဒေသင်းနဲ့အစားထိုးနိုင်ရတဲ့အတွက်လွှတ်တော်အမတ်မကောနယ်ကဥဆောင်စူးစမ်းနေတာပါ။အများလေးစားခံရတဲ့
I voted for the motion to proceed to allow debate to continue and amendments to be offered. I will not vote for.
ပြင်ဆင်နိုင်မဲ့ကိစ္စတွေကိုဆက်ပြီးဆွေးနွေးနိုင်ဖို့အတွက်အစိုးအတီးပြုတ်နိုင်အောင်လို့ကျွန်တော်မဲပေးခဲ့ပါတယ်။လက်ရှိမှာအနှစ်သာရမရှိတဲ့ဥပဒေကြမ်းကိုတော့ဒီနေ့မှကျွန်တော်မထောက်ခံနိုင်ပါဘူးလို့ John McCain ပြောသွားတာဖြစ်ပါတယ်။Republicanနဲ့ဒီမိုကရက်အမတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့အတွက်ကိုလည်းသူကတိုက်တွန်းသွားပါတယ်။Obama ကဲနေရာမှာအစားထိုးဖို့အရင်ပြင်ဆင်ခဲ့တဲ့ဥပဒေကြမ်းနှစ်ရက်ကို Republican အမတ်တွေကြားမာတဲ့လုံလောက်တဲ့မဲမရနိုင်တာကြောင့်မဲခွဲတဲ့အဆင့်ကိုတော့မှမရောက်ခဲ့ပါဘူး။အင်္ဂါနေ့ကတော့လက်ရှိဥပဒေကိုရုပ်သိမ်းအစားထိုးရေးဆွေးနွေးဖို့သဘောတူခဲ့ကြပြီမဲ့ Mr. McConnell အနေနဲ့ဘယ်ဥပဒေကြမ်းကိုအခြေခံပြီးဆွေးနွေးမှာလဲဆိုတာလည်းမရှင်းလင်းပါဘူး။အလုံးစုံပြောင်းလဲပြင်ဆင်ထားတာမဟုတ်တဲ့နောက်ဆုံးဥပဒေကြမ်းကအိုဘားမားကဲကိုဖျက်သိမ်းနိုင်ရေးအခွင့်အလမ်းပုံများတယ်လို့ Republican လွှတ်တော်အမတ်တွေကပြောပါတယ်။အဲ့ဒီဥပဒေကြမ်းကိုအထက်လွှတ်တော်မှအတည်ပြုနိုင်ရင်အထက်နဲ့အောက်လွှတ်တော်အမတ်တွေပါတဲ့အငင်းပွားမှုဖြည့်ရှင်ကော်မတီကကြားဝင်ညှိနှိမ့်ပေးနိုင်ပါတယ်။
ပါရှန်ပင်လယ်ကွေ့မှာအမေရိကန်ရေတပ်စစ်သမောဒစီအင်္ဂါနေ့မနေ့ပိုင်းကကင်းလှည့်နေတော့ Iran တော်လန်ရေးအဆောင်တက်ကစစ်သမောဒစီအမေရိကန်သမောနာကိုအရှိန်ပြင်းပြင်းနဲ့ကတ်လာတာကြောင့်သတိပေးပစ်ခတ်မှုလုပ်ခဲ့ရပါတယ်။ USS Thunderbolt ခေါ်တဲ့အမေရိကန်ရေတပ်စစ်သမောနာကိုအီရန်သမောကမီတာ140လောက်အထိအရှိန်မြှင့်ခုတ်မောင်းလာတာကြောင့်အမေရိကန်ဘက်ကသတိပေးပစ်ခတ်မှုတချို့လုပ်ခဲ့ရတယ်လို့အမေရိကန်ကာကွယ်ရေးအရာရှိတဦးက VOA ကိုပြောပါတယ်။အမေရိကန်ရေတပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာတော့အီရန်စစ်သမောချင်းကတ်လာမှုဟာ အနည်းရှိပြီးတော့လိုက်နာရမယ်ကျင့်ဝတ်တင်တယ်လေကန့်ညီမှုမရှိတဲ့လောက်ရမျိုးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံကပင်လယ်ရေကြောင်းသွားလာမှုမှာဒီလိုရဟာတင်မောတစည်းနဲ့တစည်းတိုက်မိအောင်ဖန်တီးတယ်လို့ဖြစ်နေတယ်လို့အမေရိကန်ရဲတပ်ကဆိုပါတယ်။အီရန်တင်မောအရှိန်မြှင့်ခုံမောင်းလာတာကိုအနည်းရှိတဲ့အနေနဲ့အချက်ပြတာတွေအော်အော်ငါးချက်ဆွဲတာတွေရေဒီယိုနဲ့ဆက်သွယ်တာတွေအမေရိကန်ဘက်ကလုပ် က်ကတမောနစီလဲအတူကင်းလက်နေတော့မှအခုလိုဖြစ်ပွားခဲ့တာလို့အမေရိကန်ကာကွယ်ရေးရာရှိသူကဗီဒီယိုကိုပြောပါတယ
်ဗီဒီယိုအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရူကနေထုံနေပေးနေပါတယ်ရှင
်ပုံထုံးနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်စားရေးမှူးရဲ့မြန်မာနိုင်ငံခီးစဉ်ထုတ်ပြန်ချက်အပေါ်လွှတ်တော်မှာအင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာဒေါက်တာရဟီလီတင်သွင်းမဲ့အချက်တွေမှာမမျှတပြတာမှုမရှိတစ်ဖက်ဆောင်းရင်းသုံးသက်ချက်တွေပါဝင်လာနိုင်တဲ့အတွက်မှားယွင်းတဲ့ဆုံးဖြတ်ချက်တွေထွက်ပေါ်လာမှာကိုစိုးရိမ်နေလို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြောကြားခဲ့ပါတယ်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေဟာရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာပိုဆိုးဝါလာတယ်လို့မြန်မာနိုင်ငံဆက်နှစ်ကြာခီးစဉ်ပြီးမှဒေါက်တာရဟီလီကထုတ်ပြန်ခဲ့ပါတယ်လက်ရှိအစိုးရဟာအရင်အစိုးရကျင့်သုံးခဲ့တဲ့လူ့ခွင့်ရေးချိုးဖောက်တဲ့နည်းလမ်းတွေကိုဆက်ပြီးကျင့်သုံးနေတဲ့အပေါ်စိတ်ပျက်တယ်လို့လည်းသူကပြောကြားခဲ့ပါတယ်အဲ့ဒီထုတ်ပြန်ပြောကြားချက်တွေအပေါ်ပါတီစုံကလွတ်တော်ကိုယ်စားလှယ်တွေကပြင်းပြင်းထန်ထန်ဝေဖန်ဆွေးနွေးခဲ့တာပါကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာလုတ်ပိုင်ခွင့်ကိုကြော်လွန်လုတ်ကင်နေကြတဲ့အတွက်ရခိုင်ပြည်နယ်တဲကိုလာခွင့်မပေးဖို့အထိရခိုင်ပြည်နယ်တဲကလွတ်တော်ကိုယ်စားလှယ်တယောက်ကတောင်းဆိုခဲ့ပါတယ်ဆွေးနွေးပွဲမှာ NLD ပါတီကကိုယ်စားလှယ်တွေအပြင်ကြမ်းခိုင်ရေးပါတီရခိုင်အမျိုးသားပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေအပါအဝင်ကိုယ်စားလှယ်73ယောက်ပါဝင်ဆွေးနွေးခဲ့ကြပါတယ
် H1N1 ရာသီတုတ်ကွေးရောဂါကြောင့်ရန်ကုန်ဆေးရုံကြီးကိုရောက်လာသူလူနာ2ဦးသေဆုံးခဲ့ရတယ်လို့ရန်ကုန်ဆေးရုံအကြီးက VOA ကိုပြောပါတယ်မနက်ငယ်မှာလောဆယ် H1N1 တုတ်ကွေးဖြစ်နေလို့အတည်ပြုနိုင်သူ15ဦးရှိနေပြီးတော့အဲ့တုတ်ကွေးကြောင့်သေဆုံးခဲ့သူ3ဦးရှိပါပြီ။တင်းနာနေကသေဆုံးခဲ့သူ2ဦးထဲမှာ2ဦးကအမျိုးသမီး2ဦးကအမျိုးသားပါ။သူတို့2ဦးရန်ကုန်ဆေးဝန်ကိုရောက်လာပြီးတော့မကြာခင်မှာပဲသေဆုံးသွားလို့တွေ့ဆစ်ကြည့်တဲ့အခါမှာ H1N1 တုတ်ကွေးဖြစ်နေတာကိုတွေ့ရပါတယ်။သူတို့2ဦးမတိုင်ခင်ကလေးငယ်2ဦးလည်းဒီတုတ်ကွေး yoga ne be tu songe ya bade di tu ku yoga ha myama pi ma mo akon saung ku kala de ma phit tat pi lo H1N1 virus so po ha so lo shin le de ga ni pi lo atet shu lan chang ne ko win yauk pi lo tu ga ni tu u ko le ku set nai ma de yoga lakkhana de ga do phya na me na si me ko le kai khe me khang kai me nong khwe me kling nge de ko win saung de tet ji ywe o de ne na ta shi yoga de de ma a ri H1N1 tu ku yoga po pi lo ku set nai ma de
American ပြည်သူစုနဲ့တရုတ်နိုင်ငံသားအနာဂတ်ဆက်ဆံရေးကိုပုံဖော်တဲ့နေရာမှာတမိုင်းဝင်စိန်ခေါ်မှုတစ်ခုနဲ့ရင်ဆိုင်နေရတယ်လို့အမေရိကန်ဆိုင်ယာတရုတ်သားအမတ်ကြီးကပြောကြားခဲ့ပါတယ်။စီးပွားရေးအရထိတိုက်တွေ့တာပဲဖြစ်ဖြစ်စီးရေးဘက်ထရီဘက်ကဖြစ်လာရင်ဖြစ်ဖြစ်တခြားရွေးစရာလည်းမရှိဘူးဆိုတာနှစ်နိုင်ငံလုံးဘက်ကသဘောပေါက်ထားတယ်လို့တန်အမတ်ချွီဒီယန်ဂိုင်းကအင်္ဂါနေ့ကပ Nasumyamo ne kujang lino ga bauta mune ne ne kien tadin si singgo din set khe ra ba. Akuro tadin lwa rigo sa din din set do ma phipare shi. So so a si sin sa bai ma ja ge ya re tai. Di miyau go riyo apo cha me ta re kula tamaga ye dan kat peiso mu re tiyao nai bu. Nangan ga ye bu bong saong yue mu ya shi bu. American ga joban ya ma. Nima nangan ga le pa win saong yue pu tabo du ge re lu. American nangan ja ye ta na ga VOA gu piyo ba re. A jang song gu sa bi na si ma shi. နောက်ကိုရီးယားနိုင်ငံကနေအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်ထိတောင်ရောက်နိုင်တယ်လို့ယူဆရတယ်။တိုက်ချင်းပြတုံးကြီးကိုဇူလိုင်လ၄ရက်နေ့ကမြောက်ကိုရီးယားဘက်ကစမ်းသပ်ပြစ်လို့ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအပေါ်နိုင်ငံတကာကပြင်းပြင်းထန်ထန်ပိတ်ဆို့ရေးယူဖို့အမေရိကန်အစိုးရကဂျိုးပန်းနေတာပါ။ ဒီချိုပန်မှုရဲ့တစိမ့်တစ်ပိုင်းအဖြစ်ပြီးခဲ့တဲ့သတင်းပတ်ကစင်ကာပူနိုင်ငံမှာကျင်းပတဲ့မြောက်ကိုရီးယားအရေးနဲ့ဒေတာရင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အရှိအာရှနဲ့ပစိဖိတ်ရေးရာဘီရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးလက်ဖြင့်မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်ထူးကိုယ်စားလှယ်ဖြစ်တဲ့တမ်မတ်ဂျီဂ
အရှိအာရှနဲ့ပစိဖိတ်ရေးရာဘျူရိုပြောခွင့်ရအမျိုးသမီးအန်နာရစ်ချီအယ်လန်က VOA ကိုခုလိုပြောပါတယ
် Special Representative Yoon shared US concern over North Korea's flagrant violations of UN sanctions including
ဆလိုင်းလာလီယန်နီကတိုက်ချင်းပြေဒုံးနဲ့နှစ်ကိုမြောက်ကိုရီးယားကပြစ်လုခဲ့တာအပအဝင်ကုလသမဂ္ဂရဲ့ဒဏ်ခပိတ်ဆို့မှုတွေကိုမြောက်ကိုရီးယားကပြောင်ပြောင်ရင်းရင်းချိုးဖောက်ခဲ့တဲ့နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့စိုးရိမ်မကင်းဖြစ်မှုကိုအထူးကိုယ်စားလှယ်ရုံးကမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံစဉ်မျှဝေခဲ့ပါတယ်
။ဒါပြင်မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့နိုင်ငံတကာပိတ်ဆို့မှုတွေထိရောက်နိုင်ဖို့အမေရိကန်ရဲ့ကြိုးပမ်းမှုတွေမှာသူတို့အနေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းမြန်မာခေါင်းဆောင်တွေကတုံ့ပြန်ပြောဆိုခဲ့တယ်လို့လည်း NRG LN ကဆိုပါတယ်
The US officials discussed US Burma cooperation in countering North Korea's aggressive behavior.
မြောက်ကိုရီးယားအစိုးရပေါ်ဖိအားတိုးပေးနိုင်မှုနှီးလန့်တွေအပါအဝင်မြောက်ကိုရီးယားရဲ့ရန်စရာရောက်တဲ့အပြုအမူတွေကိုတုံ့ပြန်ရမှာအမေရိကန်နဲ့မြန်မာပူးပေါင်းဆောင်ရွက်မှုကိုလည်းအမေရိကန်အစိုးရအရာရှိတွေကဆွေးနွေးခဲ့ပါတယ်။ဆွေးနွေးမှုတွေဟာအပြုသဘောဆောင်ပြီးဒီကိစ္စနဲ့ပတ်သက်လို့နီကတ်စ်ပါပူးပေါင်းဆောင်ရွက်သွားဖို့လေနှစ်ဖက်တို့သဘောတူခဲ့ကြပါတယ်။
တမ်မကြီးဂျိုးဆပ်ရန်ရဲ့မြန်မာခီးစဉ်ဟာမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးကိုအမေရိကန်ဘက်ကဆက်ပြီးစိုးရိမ်မကင်းဖြစ်နေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူပါမခဒေးဗစ်စတိုင်းဘတ်ကပြောပါတယ
် For many years the United States has been concerned about a Myanmar North Korean relationship that involved the military that is nothing new
ဒီရဆက်ဆံမှုတွေပါဝင်နေတဲ့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနဲ့ပတ်သက်လို့လွန်ခဲ့တဲ့နှစ်အတန်ကြာကတည်းကအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်ခဲ့တာပါဒါကလည်းအစ်စ်အဆန်းတော့မဟုတ်ပါဘူးအခုတာမကြီးဂျိုးဆက်ဘျွန်းရဲ့မြန်မာခီးစဉ်ဟာအမေရိကန်ကဆက်ပြီးစိုးရိမ်မကင်းဖြစ်နေတယ်ဆိုတဲ့လက္ခဏာကိုပြနေတာပါမြန်မာနဲ့မြောက်ကိုရီးယားအစိုးရချင်းဘလို့ဆက်ဆံရေးရှိတယ်လဲဆိုတာကိုကျွန်တော်အတိအကျတော့မသိပါဘူးတေချာလာကတော့တန်တမန်ဆက်ဆံရေးရှိနေတာကထင်ရှားပါတယ်မြောက်ကိုရီးယားရဲ့စီးပွားရေးလုပ်ငန်းအဖြစ်မြန်မာနိုင်ငံမှာစားတောက်ဆိုင်ဖွင့်လှစ်ထားတာကိုကျွန်တော်သိပါတယ
်။အရင်ဆေးဆိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီရေးအရာနီးနီးကပ်ကပ်ဆက်ဆံခဲ့တဲ့နောက်ဆက်တွဲလက်ကျန်ဆက်ဆံမှုတွေရှိနေတယ်လို့အမေရိကန်ဘက်ကယူဆထားပေမဲ့မြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဟာတန်တမာရေးအရာပဲဖြစ်ပြီးစီရေးအရာဆက်ဆံမှုမျိုးလုံးဝမရှိကြောင်းမြန်မာအစိုးရကလည်းတုံ့ပြန်ပြောဆိုခဲ့ပါတယ်။ ရင်း သမ္မတဟောင်း ဦးသိန်းစိန် အစိုးရ လက်ထက် 2013 ခုနှစ် က မြန်မာ အစိုးရ မစ္စတိုင်း တုတ်တေသနာ နှင့် ဖွံ့ဖြိုးရေး ဌာန အကြီးအကဲ ကာကွယ်ရေး ဌာန ပစ္စည်း ထုတ်လုပ်ရေးယုံ DDI ရဲ့ အရာရှိချုပ် ဒုတိယ ဘိုလ်ချုပ်ကြီး သိန်းထေး အပေါ် မြောက်ကိုရီးယား နှင့် မြန်မာ ကြား လက်နက် ရောင်းဝယ်မှုမှာ ပါဝင် ပတ်သက်မှု ကြောင့် ဒဏ်ခတ် ပိတ်ဆို့မှု ချမှတ်လိုက် ကြောင်း American ဗဏ္ဍာရေး ဝန်ကြီး ဌာန က လည်း ထုတ်ပြန် ကြေညာ ခဲ့ ပါတယ် ဒီကဲ့တဲ့မေလာကတော့ကမ္ဘာနိုင်ငံတွေရဲ့လုံခြုံရေးကိုချိန်ချောက်လာနေတဲ့မြောက်ကိုရီးယားအပေါ်ဒဏ်ခတ်ဖိအားပေးဖို့အမေရိကန်ဘက်ကဥဆောင်ကြိုးပမ်းမှုတွေကိုအပြည့်အဝထောက်ခံပေးဖို့သမ္မတဒေါ်နယ်ထရမ့်အစိုးရဟာမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်စေနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေကိုဝါရှင်တန်ဖိတ်ခေါ်ပြီးအထူးစည်းဝေးပြုလုပ်ခဲ့ပါတယ် နိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုစားအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းတက်ရောက်ခဲ့တဲ့ဒီအစည်းအဝေးမှာမြောက်ကိုရီးယားကိုတန်တမာရေးအပြင်ကုန်သွယ်ရေးအရာပါပိတ်ဆို့ဖို့အမေရိကန်ကအာဆီယံနိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်လက်ရှိမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးမှာလည်းတန်တမာရေးအရာဖြစ်ပြီးလုံခြုံရေးကောင်စီကချမှတ်ထားတဲ့စီးပင်းစည်းကမ်းအတိုင်းကုလသ
ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။မတရားအသိဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှားဆက်ခွန်တင်းနဲ့ဆက်ခွန်နှစ်တို့နဲ့ဖမ်းဆီးခံထားရတဲ့ကချင်တင်းတောက်ဆရာတော်နှစ်ပါးဖြစ်တဲ့ဥဒရန်ဒေါနောင်လက်နဲ့ဥလန်ဂျော်ကမ်ဒီကမှာရှင်ဥလန်ကျော်ကမ်ဆိုင်တို့နှစ်ဦးကိုမြမအစိုးရအနေနဲ့ချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ်။သူတို့နှစ်ဦးကိုလာရှိုးမြို့နယ်တရားရုံးမှာဒီကနေ့ရုံးထုတ်စစ်ဆေးမှုမပြုတ်ခင်မှာအခုလိုတောင်းဆိုလိုက်တာပါ။ကိုဇော်ဝင်းလိုင်ကအပြည့်စုံကိုပြောပြမှာပါရှင
်။ချမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့မှာဒီဇင်ဘာလ24ရက်နေ့ကဖမ်းဆီးခံရတဲ့ကချင်တင်းတောက်ဆရာတော်နှစ်ပါးဖြစ်တဲ့ဥဒွန်တော်နောင်လတ်နဲ့ဥလန်ကျော်ကမ်ဆိုင်တို့နှစ်ဦးဟာမတရားအသိဆက်သွယ်မှုပုံမှားတွေဖြစ်တဲ့ပုံမှားဆက်ခွန်မြင့်ဆောင်တင်နဲ့ဆက်ခွန်မြင့်ဆောင်နှစ်တို့နဲ့စွဲချက်တင်ခံထားကြရတာဖြစ်ပါတယ်။ဖီရိုဘဆင်ဟာအမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖြစ်ပါတယ်။သူကကချင်တင်းနောက်ဆရာတော်နှစ်ဦးကိုမြန်မာအာဏာပိုင်တွေဘက်ကစွဲချက်တွေတမင်ဖန်တီးပြီးဖမ်းဆီးထားတာဖြစ်တဲ့အတွက်ပြန်လွတ်ပေးဖို့တောင်းဆိုကြောင်းပြောပါတယ
်။ Well, they should be released.And the charges should be dropped. These charges are bogus. These charges are been manufactured. Anybody who has anything to say against
the government, they should be dropped. 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 They should be dropped.မြန်မာအစိုးရအနေနဲ့1908ခုနှစ်ဗြိတိသျှကိုလိုနီလက်ထက်ကပြတ်ထန်းခဲ့တဲ့အဲ့ဒီဥပဒေကိုဘာဖြစ်လို့ဆက်ပြီးတော့တုံးနေရတယ်လဲဆိုတာကျွန်တော်တို့လည်းနားမလည်နိုင်ဘူးဖြစ်နေပါတယ်
။သူတို့အပေါ်ဝေဖန်ပြောဆိုတာကိုမလိုလားတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုသတင်းမီဒီယာတွေကိုခေါ်ပြခဲ့တဲ့အတွက်ဒီကချင်တင်းနောက်ဆရာတော်နှစ်ဦးကိုအခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့လည်း Phil Robertson ကပြောပါတယ
်။ The fact of the matter is that the Burmese army doesn't want to have any critics. It doesn't want to have anybody dare to say anything against them. And these two menbravely stood up
တကယ်တော့မြန်မာစစ်တပ်ကသူတို့ကိုဝေဖန်ပြောဆိုတာတွေကိုလုံးဝမကြိုက်ပါဘူးဒီလိုတတိပြောင်မြောက်လာတဲ့တင်းထောက်ဆရာတော်နှစ်ဦးကစစ်တပ်ရဲ့ဖျက်ဆီးခြင်းခံလိုက်ရတဲ့သူတို့ရဲ့ဖျားအကြောင်းကိုဒင်းနောက်တွေကိုလိုက်ပြီးတော့ပြခဲ့ပါတယ်သူတို့မြင်တွေ့ခဲ့ရတဲ့တွေ့ကြုံတွေကိုပြောပြခဲ့ကြပါတယ်ပြီးတော့ဒီကိစ္စမှာတာဝန်ရှိတဲ့သူတွေကိုရေးယူရမယ်ဆိုတာကိုထောက်ပြခဲ့ကြပါတယ်တည်ထနာကဘာလဲဆိုတော့မြန်မာစစ်တပ်ဟာတာဝန်ယူမှုတာဝန်ခံမှုမရှိတာပါပဲနောက်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့လက်ရှိအစိုးရကလည်းစစ်တပ်ရဲ့လောရက်တွေကိုအေးအေးယူနိုင်ခြင်းမရှိပါဘူး။အဲဒါကြောင့်မြန်မာစစ်တပ်ဟာလုတ်ချင်တာလုတ်ခွင့်ရှိနေပါတယ်။စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေဖြစ်ပေါ်တိုင်းမှာဘာမှအပြစ်ပေးအေးအေးယူခြင်းမလုပ်တဲ့အတွက်ဒေါအောင်ဆန်းစုကြည်ဟာလည်းတဖြည်းဖြည်းနဲ့စစ်တပ်ရဲ့လက်ကင်ဒုတ်လိုဖြစ်လာနေပါတယ
်။45 rights လို့ခေါ်တဲ့လူခွင့်ရေးအဖွဲ့ကလည်း HRW နဲ့အတူပူးတွဲပြီးဇူလိုင်လ25ရက်နေ့ရက်စွဲနဲ့ကျညာချက်ထုတ်ပြန်လာမှာကချင်တင်းနောက်ဆရာတော်နှစ်ဦးကိုချက်ချင်းချွင်းချက်မရှိပြန်လွတ်ပေးရတဲ့အတွက်တောင်းဆိုပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကချင်နှစ်ချင်းခရီးယံအသင်းတော် KBC တို့ဇူလိုင်လ24ရက်နေ့ကနေပြည်တော်မှာတွေ့ဆုံစဉ်တင်းအုပ်ဆရာနှစ်ဦးလွတ်မြောက်ရေးအတွက်အကူအညီပေးဖို့တင်ပြတောင်းဆိုခဲ့ကြောင်း KBC ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာကလမ်ဆွန်ဆွန်ကပြောပါတယ
်ဒီမဆရာနှစ်ဦးရဲ့အကြောင်းမဲ့ဖန်စီဒီမဒီလိုအတရားစွဲဆိုခံရတဲ့အကြောင်းကိုတော့ထည့်သွင်းပြောခဲ့ပါတယ်လူခွင့်ချိုးဖောက်တဲ့အမှုတွေအခြေခံမှာအများကြီးရှိနေလို့ဆိုတဲ့အကြောင်းကိုတင်ပြရင် ကျွန်တော်တို့ကဒီတပ်မတော်ရဲ့ထိုးစစ်နဲ့မလိုလားတဲ့ဒီလိုအရေးယူမှုတွေဟာငင်းချင်းကိုချိခိုက်နိုင်တယ်ဆိုပြီးတင်ပြတဲ့အချိန်မှာသူ့အနေနဲ့ကဟိုပါပြန်ပြောလဲဆိုတော့ဒီတပ်ပိုင်းဆိုင်ရာစစ်တပ်ပိုင်းကိုသူတို့အစိုးရအနေနဲ့ direct ကင်တွယ်နိုင်ဖို့အတွက်တော့ဒီဖြစ်နေမှာပေါ့အခြေအနေမရှိဘူးပေါ့ဟိုဥပဒေအရသာဖွဲ့စည်းပုံခြေကမှုတွေရတာတွားနိုင်တယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မလို့ဖွဲ့စည်းပုံခြေကဥပဒေကိုပြုပြင်ဖို့အတွက်သူတို့စူးစမ်းနေရပါတယ်ဆိုတာကိုရှင်းပြပါတယ်
ကချင်တင်းနောက်ဆရာတော်နှုတ်ကိုအစောပိုင်းတုန်းကမူဆယ်မြို့ရဲစခန်းမှာထင်းသိမ်းထားပြီးဖေဖော်ဝါရီလတုန်းကပထမဆုံးအကြိမ်ရုံထုတ်စစ်ဆေးခဲ့ပါတယ်သူတို့နှုတ်ဟာရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေဖြစ်နေတဲ့မွန်ကိုမြို့ကိုရောက်လာတဲ့တရင်တောက်တင်နဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးတဲ့အတွက်အခုလိုမျိုးဖမ်းဆီးခံရတာဖြစ်တယ်လို့လည်းကချင်အရဖက်လူမှုအဖွဲ့အစည်းတွေကပြောဆိုကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်မွန်ပြည်နယ်တိုက်ခမီမြို့နယ်ကပင်လယ်ကမ်းဆက်ကျွန်းတစ်ခုဒီပင်လယ်ကမ်းဆက်ကကျွန်းတစ်ခုမှာကမ်းလွန်ရေနံတူးစင်တွေကိုပံပိုးမဲ့ပံပိုးပြီးတော့ထောက်ပံ့မဲ့အခြေဆိုင်စခန်းတစ်ခုကိုတည်ဆောက်ဖို့ရှိကြောင်းမွန်ပြည်နယ်အစိုးရတာဝန်ရှိသူတအူက VOE ကိုပြောပါတယ်ဒီလိုတည်ဆောက်မဲ့စီမံကိန်းနဲ့ပတ်သက်ပြီးတော့လေဒေသခံတွေဟာအခြေတင်အငင်းပွားစရာဖြစ်နေပြီးတော့ဒေသခံတွေကြားမှာလေတဲတဲပြန့်ပြန့်ချပြဆွေးနွေးတင်နေလို့ဒေတာကန်တွေဒီဒေတာကန်မို့အမျိုးသမီးအဖွဲ့ကလည်းပြောပါတယ်ကိုညာဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
်မွန်ပြည်နယ်မြို့တော်နဲ့တံမြူစဲအမျိုးကိုခြားထားတဲ့ဝါခရူချောင်းတက်ကကျွန်းပေါ်မှာပင်လယ်ရင်တွင်ကမ်းလွန်ရေနံတူးစင်တွေကိုပံ့ပိုးမဲ့ထောက်ပံ့ရေးအခြေစိုက်စခန်းတစ်ခုကိုလာမဲ့တစ်နှစ်အတွင်းတည်ဆောက်သွားဖို့ရှိတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်လက်စစ်စွမ်းအင်နဲ့စက်မှုဝန်ကြီးဦးမင်းထင်အောင်ဟန်က VOA ကိုပြောပါတယ်အဲ
့တော့ဆောက်မှာတော့ဝါခရူချောင်းအဲဒီဝါခရူချောင်းရဲ့ဟိုဘက်ခြံမှာအဲဒီဆားမှာကျွန်တော်တို့ဟိုကျွန်းလေးတစ်ခုရှိတယ်။ဟိုပင်လယ်ကမ်းစက်မှာပေါက်တဲ့ဟိုသမီးပင်လို့ပါလို့ပေါက်တဲ့ကျွန်းလေး။ဒီက40ကျော်ရှိတယ်။အဲ့ဒါကိုသူတို့ဟိုကျွန်တော်တို့ကရှားပေးရမှာပေါ့။အဲဒီဝါခရူချောင်းကမူးလုံမျိုးနဲ့တောင်မြူစားမျိုးနဲ့ကိုခြားလာတာ။စိုက်ခမီနားမှာပဲအဲမြို့ဝမှာ။ကော်မဏီကတော့ two fish company နဲ့ငါးတကောင်ပေါ့။ two fish ကသူကစင်ကာပူပတ်နာရီရှယ်ဟိုဒါတွေပါတယ်။သူတို့ဟို MIT ဒီရင်းနှီးမြှုပ်နှံမှုကော်မရှင်လေ။ computer ကြားတယ်။ကြတဲ့အခါကျတော့အခုမှသူတို့စာပေလောက်ပြီးတော့ပါညာသူအနည်းဆုံးတစ်ထစ်လောက်တော့ကြာအောင်ပါပဲသူတို့အင်းအနားကိုဆိုက်ကိုသွားဖို့ပဲအဲ့မှာတရားကြီးပိုင်းထိုးအောင်ပ
ါတက္ကမီမျိုးနဲ့အနည်းဆုံးဖြစ်တဲ့အဲ့ဒီထောက်ပံ့ရေးအခြေဆိုင်စခန်းတိဆောက်ပြီးရင်မွန်ပြည်နယ်ဒေသခံတွေအတွက်အလုတ်ကန်အခွင့်အလမ်းပေါ်လာမှာဖြစ်တယ်လို့ပြည်နယ်အစိုးရအတွက်လည်းအခွင့်အရေးတွေရရှိလာမယ်လို့ဝန်ကြီးဦးမင်းထင်အောင်ဟန်ကရှင်းပြပါတယ
်ပြည်နယ်ရဲ့ရေနံသွင်းတူတဲ့အဆင့်နေအဲ့ဒီအဆင့်တွေကိုကျွန်တော်တို့ကလိုအပ်တဲ့ပစ္စည်းတွေစားရေးတောက်ရေးစီပါညာအစုံပေါ့ကျွန်တော်တို့ကဖြတ်မှာဆိုတော့ဟိုအရင်ကဆိုကျွန်တော်တို့စင်ကာပူကနေယူရတာလေစင်ကာပူကနေဆိုတော့ဝေးယူပဲဆိုတော့ကျွန်တော်တို့ဒီဗမာပြည်သားတွေလုပ်ရင်တော့နီးတာပေါ့နောက်ပြီးတော့ကျွန်တော်လည်းအခွန်အခတွေရမှာပေါ့အမှပြည်내ပြည်내သားတွေအမှအလုပ်လည်းရမယ်တချို့အစားတောက်တွေလည်းရအောင်မှာပေါ့
ဒီထောက်ပံ့ရေးစခန်းတည်ဆောက်မှုဟာ NLD အစိုးရတက်လာပြီးနောက်ပိုင်းမွန်ပြည်နယ်အစိုးရအဖွဲ့အစ်လက်ထက်မှာပထမဦးဆုံးလုပ်မဲ့စီမံကိန်းလမ်းဖြစ်ပါတယ်ဒီစီမံကိန်းကိုအကောင်အထည်ဖော်ဖို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကဇူလိုင်17ရက်နေ့နေပြည်တော်မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့လောလောဆယ်မွန်ပြည်နယ်ဒေသခံတွေကြားသိပြီးမသိရှိသေးတဲ့အတွက်ဒေသခံတွေကြားကြေကြေပြန့်ပြန့်ချပြဆွေးနွေးတင်တယ်လို့မွန်အမျိုးသမီးအဖွဲ့ဒုက္ခမိကွန်ချန်းနွန်ကပြောပါတယ်
သူကတော့ဒီမှာပဲဖြေဆိုင်ပခန်းလေးပဲသူတို့လုပ်တာဟုတ်ပြီမဲ့ခွန်တုတ်တွေရတယ်ဆိုတာကလည်းအဲ့ဒီခွန်တုတ်တွေကဘယ်လောက်အထိဒီဒေတာမှာရှိတဲ့လူတွေအတွက်အဲဒေတာရဲ့ဖွံ့ဖြိုးရေးမှာအကျိုးမြတ်ဖြစ်တယ်လဲဆိုတာကိုဘယ်သူမှလည်းမပြောနိုင်ဘူးရှင်တကယ်တမ်းဒီမူပြင်းနဲ့ဆွေးရအနေနဲ့ဒီလုပ်ငန်းကိုလှုပ်ဆောင်မယ်ဆိုလို့ရှိရင်လည်းဘာကြောင့်လှုပ်ဆောင်ရလဲပေါ့ဘယ်ဟာဆုံးဖြတ်ချက်နဲ့ဘယ်လိုမျိုးလှုပ်ဆောင်လဲပြီးလို့ရှိရင်ဒီလုပ်ငန်းလှုပ်ဆောင်ခြင်းကဒီရရှိလာမယ်အကောင်းကျိုးတွေနဲ့ဆုကျိုးတွေကဘာတွေဖြစ်မလဲဆိုတာကိုပြည်သူတွေသိနားလည်အောင်ခြားပြတင်တယ်လို့ကျွန်မတောင်းဆိုချင်ပါတယ်ပြီးလို့ရှိရင်ဒီလုပ်ငန်းကိုလှုပ်ဆောင်ပြန်ပြီးရရှိလာတဲ့အကျိုးမြတ်တွေကိုဒေတာပြတကယ်တမ်းသုံးချမယ်ဆိုလို့ရှိရင်ရောဘလို့အကျိုးမြတ်တွေကိုဘလို့မျိုးသုံးချမလဲဆိုတာကိုအဲဒီဒေတာခံပြည်သူတွေသိအောင်ပြောကြားပေးပါလို့ပဲကျွန်မကတော့တောင်းဆိုချင်ပါတယ်ရှင
်ဝန်ပြည်နယ်ကြံမျိုးမျိုးနယ်မှာတည်ဆောက်ထားတဲ့ဘီလတ်မြေလုပ်ငန်းကိုကြောင်မီးတွေးလောင်စာသုံးပြီးအပီလတရက်နေ့ကစလို့လေပတ်နေပြီဖြစ်တယ်လို့ဝန်ပြည်နယ်ဝန်ကြီးချုပ်ကဇွန်လလယ်မှာပြောဆိုထားတာပါကြောင်မီးတွေးဟာလူမှုဘဝကိုထိခိုက်ပြီးအစိတ်အသင့်နိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်နေကြပါလေ။ဒါကြောင့်အစိုးရကလုပ်တဲ့ကြောင်မီးတွေးစီမံကိန်းတိုင်းကိုမွန်ပြည်နယ်ဒေသခံကြေးရွာ၁၁ရွာကကန့်ကွက်ဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။ American ပြည်ထောင်စု၈နေချုပ် Jeff Session ရဲ့လှုပ်ဆောင်ချက်တွေကို Tamara Donald Trump ga chaman wepan lai pi de naw shin ni chou yadu ga phe cha bu tamara ga tin sin ni de so de pyo so mu ri Washington nai ngai yi atai wai ma po bi thwat paw ni ba de Republican Party ga all sa nyaw ne aw lut daw amat Paul Ryan ga ro session go yadu ma sat tha ma tha so ra go tamara ga da song phyat pai kwe shi de lu pyo cha ga ba de ဒါနဲ့ပတ်သက်ပြီးတော့မက်ဆူမြတ်မွန်ကဆက်ပြီးတော့တင်ပြမှာပါရှင်
။အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ် Jeff Sessions အပေါ်သမ္မတဒေါ်နယ်ထရန့်မကျေနပ်ဘူးဆိုတာကို Twitter လူမှုကွန်ရက်ပေါ်ကနေအင်္ဂါနေ့မှာသမ္မတကထပ်မံပြသခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲတုန်းကသူနဲ့ပြိုင်ဘက်ဖြစ်တဲ့ Hillary Clinton နိုင်ငံသား၏ဝန်ကြီးတာဝန်ယူစဉ်ကအလုံးနဲ့ဆိုင်တဲ့ email တွေကိုကိုရေးသုံးဆာပါကနေပေးဖို့ရယူခဲ့တဲ့ကိစ္စအပေါ်ရှေ့နေချုပ် Jeff Sessions ကထိထိရောက်ရောက်မကင်တွယ်ဘူးလို့ทวีตခုမှာသမ္မတ Trump ကဝေဖန်ပါတယ်။နောက်ထပ် tweet တခုမှာတော့ရွေးကောက်ပွဲတုန်းက Clinton အနိုင်ရအောင် Trump စီယုံလှုပ်ရှားမှုအပေါ် Ukraine ကဖြတ်လို့ဖြက်စီးလုပ်ဖို့ကြိုးစားခဲ့တာကိုရှေ့နေချုပ်ကအရေးမယူဘူးလို့သမ္မတကရှင်းတာခဲ့ပါတယ်။အခုလိုရှေ့နေချုပ်ရဲ့လှုပ်ဆောင်ချက်တွေအပေါ်သမ္မတကလူသိရှင်ကြားဝေဖန်နေတဲ့အတွက်ရှေ့နေချုပ် sessions ကိုယာရုကနေဖယ်ရှားဖို့သမ္မတကပြင်ဆင်နေပုံရတယ်ဆိုတဲ့ထင်မြင်ချက်တွေ Washington နိုင်ငံရဲ့အတိုင်းအဝိုင်းမှာပိုပြီးထွက်ပေါ်လာခဲ့ပါတယ်။သမ္မတအနေနဲ့ရှေ့နေချုပ်ကိုယာရုကနေဖယ်ရှားနိုင်ခြေရှိသလားလို့အောက်လွတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကိုသတင်းတော်တွေကဝိုင်းမိတဲ့အခါ Mr. Ryan ကဒါကိုသမ္မတကသာဆုံးဖြတ်ရမှာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ
်။ He's the executive branch for the legislative branch. He determines who is hired and fired in the executive branch. That's his prerogative.
သမ္မတကအုပ်ချုပ်ရေးပိုင်းကပါကျွန်တော်တို့ကတော့ဥပဒေပြုရေးပိုင်းကဖြစ်ပါတယ်။အုပ်ချုပ်ရေးပိုင်းမှာဘသူကိုခတ်မယ်ဖြုတ်မယ်ဆိုတာကိုသမ္မတကဆုံးဖြတ်ပါတယ်။ဒါဟာသမ္မတရဲ့လုပ်ပိုင်ခွင့်ပါတကယ်လို့ရှင်းနေကြုံနဲ့ပတ်သက်ပြီးတော့ဆိုရမှုတွေရှိတယ်၊မေးခွန်းထုတ်เสียရှိတယ်၊ပြဿနာရှိတယ်ဆိုရင်သူကိုယ်တိုင်ရှင်းနေကြုံကိုပြောပါလိမ့်မယ်
။ Republican Party ဘက်ကလွှတ်တော်အမတ်တချို့ကတော့အရင်ကအများလေးစားခံရတဲ့အထက်လွှတ်တော်အမတ်ဟောင်းတယောက်ဖြစ်တဲ့ Jeff Sessions ဘက်ကကာကွယ်ပြီးသမ္မတအနေနဲ့နိုင်ငံရေးကြောင့်သူ့ကိုအပြစ်မရှာတင်ဘူးလို့ပြောနေကြပါတယ်။အထက်လွှတ်တော်မှာလူနည်းစုဒီမိုကရက်ပါတီခေါင်းဆောင်လွှတ်တော်အမတ် Chuck Schumer ကလည်းသူ့ရဲ့အမြင်ကိုလွှတ်တော်မှာအခုလိုပြောခဲ့ပါတယ်။
This is the first person who stuck his neck out for Donald Trump, who was with him through thick and thin. And now,
Jeff Sessions ဟာ Donald Trump ကိုထောက်ခံတယ်လို့ပထမဆုံးပြောခဲ့သူပါ။အစိုးအကောင်လက်တွဲခဲ့သူဖြစ်ပါတယ်။အခုတော့သူနဲ့သမ္မတကြားသဘောထားကွဲတယ်ဆိုရင်တောင်လူသိရှင်ကြားလောင်းပြောင်းတယောတိတ်ခါမချတင်ဘူးလို့ထင်ပါတယ်။သဘောမတူကြတဲ့ကိစ္စတွေကလည်းအထောက်အထားခိုင်မာမှုမရှိဘူး။တစ်ဖက်သက်မားရင်းတယ်လို့ကျွန်တော်ထင်ပါတယ်။ကိုနဲ့အနီးကဆုံးမိတ်ဆွေကိုဒီလိုလောက်တာသမရရဲ့ဇယိုက်လက္ခဏာကိုပြနေပါလေ
2016သမရရွေးကောက်ပွဲစီယုံရေးကာလတုန်းက Republican သမရလောင်းဒေါ်နယ်ထရန့်ကိုအဲ့ဒီအချိန်တုန်းက Alabama ပြည်နယ်အထက်လွှတ်တော်အမတ် Jeff Sessions ကပထမဆုံးလူသိရှင်ကြားထောက်ခံခဲ့တာဖြစ်ပါတယ်ရှေ့နေချုပ်တာဝန်ခံဖို့လဲသမရထရန့်ကိုယ်တိုင်ရွေးချယ်ခဲ့တာပါ2016သမ္မတရွေးကောက်ပွဲမှာ Trump အနိုင်ရအောင် Trump စီယုံရေးတာဝန်ရှိသူတွေနဲ့ Russia ကြားပူးပေါင်းကြံစီခဲ့သလားဆိုတဲ့စုံစမ်းမှုတွေမှာ Mr. Sessions ကဆက်မပါတော့ဖို့နောက်ဆုတ်ခဲ့ပြီးနောက်မှာရှေ့နေချုပ် Sessions အပေါ်သမ္မတကမကျေနပ်ကြောင်းလူသိရှင်ကြားထုတ်ဖော်လာတာဖြစ်ပါတယ်။စုံစမ်းမှုမှာအဓိကအရေးပါတဲ့ Russia သမ္မတဟောင်း Sergey Kislyak နဲ့ Jeff Sessions တို့အချိန်ချင်းဆက်သွယ်ခဲ့တဲ့သတင်းတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်မှာရှင်းနေကျုပ် Sessions ကရုရှားကိစ္စစုံစမ်းမှုမှာဆက်မပါတော့တာလည်းဖြစ်ပါတယ်။စုံစမ်းမှုမှာဆက်မပါဖို့ Jeff Sessions နောက်ဆုတ်ခဲ့မယ်ဆိုတာကြိုသိရင်သူ့ကိုရှင်းနေကျုပ်တာဝန်ဘယ်တော့မှပေးမှာမဟုတ်ဘူးလို့သမ္မတ Trump ကပြီးခဲ့တဲ့တစ်ပတ်ကပဲ New York Times သတင်းစာနဲ့မေးမြန်းခန်းမှာပြောကြားခဲ့ပါတယ်။အခုတော့အထူးရှေ့နေ Robert Mueller ကရုရှားနဲ့ပတ်သက်တဲ့စုံစမ်းမှုတွေကိုဥဆောင်လုပ်နေပြီးရှေ့နေကျုပ်ရဲ့ပါဝင်ကြီးကြပ်မှုမရှိတော့ပါဘူးအထူးရှေ့နေ Mueller စုံစမ်းနေတဲ့ကိစ္စတွေထဲမှာသမ္မတရဲ့ဗန္ဒာရေးဆိုင်ရာမှတ်တမ်းတွေအပါအဝင်သမ္မတရဲ့အကြီးအကဲအကြံပေးလည်းဖြစ်သမက်လည်းဖြစ်သူ Jared Kushner အပါအဝင်သမ္မတနဲ့ပတ်သက်နေသူတွေအပေါ်ခြေပြန့်တဲ့စုံစမ်းမှုတွေပါဝင်ပါတယ်ရှင
်မဆုမြတ်မွန်ပြောပြသွားတာပါဗုဒ္ဓဖူးနေ့နက်ခင်းအစီအစဉ်ကို VOA မြန်မာပိုင်းရဲ့website ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်တင်ဆက်နေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ဒ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ကျမတို့ရဲ့အစီအစဉ်လေးကိုတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အဗုဒ္ဓဘုနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းတိုမီတာ32 40 50တို့ပြင်လိုင်းလက်မီတာ190ကနေထုံလွင်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့
သူပေါ်စလေတယောက်နဲ့မြန်မာနိုင်ငံမှာဖြစ်ပြနေတဲ့အခြေဖြစ်ပြနေတဲ့အခြေအနေအမှန်ကန်ကိုနေပြီးတော့သူသုံးသပ်ဖို့လိုရတယ
်ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်ကိုထုံလွင်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်ဒါအပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စံတာနဲ့ကိုကျောင်းလင်းတို့ကကောက်နှုတ်တင်ပြမှာပါရှင်
မြန်မာနောက်ကိုရီးယားဆက်နွယ်မှုကို Trump အစိုးရလက်ထက်မှာပိုအလေးထားဆောင်ကြည့်ဆိုတဲ့ခေါင်းစဉ်နဲ့ Russian Foreign Minister ရည်သားထားတဲ့ဆောင်းပါးကို The Diplomat မှာဖတ်ရပါတယ်။ American ရဲ့မြောက်ကိုရီးယားဆိုင်ရာအထူးသံတမန် Joseph Yun ဟာပြီးခဲ့တဲ့အပတ်ကမြန်မာနိုင်ငံကိုသွားရောက်ခဲ့ပါတယ်။မြောက်ကိုရီးယားနဲ့အစ်တောင်အခြားနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံတို့နဲ့ဆက်နွယ်မှုဟာတကယ်တော့အသေးစားမဟုတ်ပါဘူး။လူသစ်စင်ရမဟုတ်ပေမဲ့စစ်ဖက်ဆက်ဆံမှုတွေနည်းပညာဆိုင်ရာဆက်နွယ်မှုတွေအကြောင်းမကြာခဏသတင်းတွေပေါ်ထွက်ခဲ့ပါတယ်။မကြသေးမီနှစ်တည်းအတွင်းမှာတော့မြန်မာနိုင်ငံကိုမြောက်ကိုရီးယားနဲ့အဆက်အသွယ်အလုံးဖြတ်တောက်ဖို့အမေရိကန်အစိုးရဖိအားပေးခဲ့ပါတယ်။ဒါပေမဲ့မြန်မာစစ်ဘက်အရာရှိတချို့ဟာမြောက်ကိုရီးယားနဲ့ဆက်ဆံမှုစိနေစေဖြစ်ပါတယ်။အခုအမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာမြောက်ကိုရီးယားကိစ္စဟာဥစားပေးကိစ္စတရားဖြစ်လာတော့မြန်မာအပါအဝင်အစ်တောင်အခြားတစ်ခုလုံးမြောက်ကိုရီးယားနဲ့အဆက်အသွယ်အလုံးဖြတ်တောက်ရေးကိစ္စကိုပုံမလူလာလာပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးပူပြီးအလေးထားပါတယ်။ဒါကြောင့် Joseph Yun ရဲ့ပြီးခဲ့တဲ့အပတ်ခီးစဉ်အတွင်းမြန်မာနိုင်ငံနဲ့မြောက်ကိုရီးယားဆက်ဆံရေးပြန်လည်ဆီတန်းရောက်လာတာဟာအဆမ်းမဟုတ်ပါဘူး။ Yun ရဲ့ဒီခီးစဉ်အတွင်းမှာစင်ကာပူမှာပြုလုပ်တဲ့အရှေ့အရှပူပေါင်းဆောင်ရွက်ရေးညီလာခံအပြီးမြန်မာနိုင်ငံကိုပဲသွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကြီးညာချက်ဖြင့်တော့ Joseph Yun ဟာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံတာ၊ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းမြောင်ဟန်နဲ့တွေ့ဆုံတာတွေကိုဖော်ပြထားပြီးမြောက်ကိုရီးယားနဲ့ပတ်သက်လို့တစုံတရာဖော်ပြထားခြင်းမရှိပါဘူး။သို့တော်လည်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းမြောင်ဟန်ရဲ့စီးကြထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာတော့မြန်မာအစိုးရမှမိတ်ဆွေသာရှိပြီးရန်သူဆိုတာမရှိတဲ့အကြောင်းနျူကလ িয়ার ကင်းမဲ့သောကိုရီးယားကျွန်းဆွေဖြစ်ဖို့လိုလားပါတယ်ဆိုတာနဲ့ပူတွဲဖော်ပြထားတာကိုတွေ့ရပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအမည်မဖော်လိုသူအရာရှိကြီးတူဦးကတော့မြန်မာနိုင်ငံနဲ့မြောက်ကိုရီးယားဆက်နွယ်မှုဆက်လက်တည်ဆည်နေမှာကိုစိုးရိမ်တာဟာဂျိုးဆပ်ဖျွန်ရဲ့ခီးစဉ်အတွက်အဓိကအကြောင်းရင်းတရားဖြစ်တယ်လို့writer စတင်ထဏာကိုပြောထားပါတယ်။အထူးသဖြင့်စီးရဲဆက်ဆံမှုအပါအဝင်ဘယ်လိုဆက်ဆံမှုမျိုးဖြစ်ဖြစ်မြောက်ကိုရီးယားနဲ့ဆက်လက်ပြုလုပ်နေမယ်ဆိုရင်မြောက်ကိုရီးယားရဲ့ဒေသနဲ့တကမ္ဘာလုံးကိုချင်းချောက်နေတဲ့ကိစ္စကိုပုံမူကြီးထွားလာစေလိမ့်မယ်လို့လည်းသူကပြောခဲ့ပါတယ်။ဒီကိစ္စဆိုရင်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်စံတမန်ကြီးနဲ့သာကင်တွယ်သွားမယ်လို့ပြောနေပေမဲ့လိုအပ်ရင်တခြားဖိအားတွေကိုလည်းစုံထမ်းတဲ့အလားအလာကိုမဖယ်ရှားသေးဘူးလို့လည်းပြောကြောင်းညှိတာထားပါတယ်ခင်ဗျာ။
အမေရိကန်ဗဟိုထောက်လိုင်းရေးအဖွဲ့ CIA နဲ့ဆက်ဆက်မှုရှိခဲ့တဲ့မြန်မာနိုင်ငံကအမျိုးသမီးမူရစ်ဆေးခေါင်းဆောင်တဦးအကြောင်း Gabrielle Plush ရေးထားတဲ့ဆောင်းပါးကို The New York Times သတင်းစာမှာဇူလိုင်လ22ရက်နေ့ကဖော်ပြခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာဇူလိုင်လ23ရက်နေ့ကကွယ်လွန်သွားခဲ့တဲ့တချိန်ကကိုကန့်တပ်ဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်ခဲ့သူ Olive Yan အကြောင်းကိုရေးသားထားတာပါ။အသက်60မှာကွယ်လွန်ခဲ့တဲ့ Olive Yan ရဲ့ဘဝဖြတ်သန်းမှုကစိတ်ဝင်စားစရာအပြည့်ပါ။သူကိုရှမ်းပြည်နယ်ကိုကန့်ဒေသမှာမွေးဖွားခဲ့ပြီးကလေးဘဝမှာကလေးကယောက်ျားဆန်ဆန်နေခဲ့သူဖြစ်ပါတယ်။ဒါပေမဲ့မိဘတွေရဲ့စီမံမှုနဲ့မောင်ဝမ်းကွဲတော်သူတူနဲ့လက်ထပ်ခဲ့ရပြီးသားတူမွေးဖွားခဲ့ပါတယ်။နောက်ပိုင်းမှာအိမ်တော်တဲ့ဘဝကနေလမ်းခွဲထွက်ခဲ့ပြီးဘိန်းမောင်ခိုကောင်းဆောင်ကိုကန့်ပြည်သူ့စစ်ကောင်းဆောင်ဘဝကိုရွေးချယ်ခဲ့ပါတယ်။အသက်25နှစ်မှာတော့ယာနဲ့ချီတဲ့စစ်သားတွေကိုသူဥဆောင်နေပါပြီ။အဲ့ဒီသူ့ရဲ့တပ်ဖွဲ့နဲ့ပဲရှမ်းပြည်နယ်ကတောင်တန်းတွေကိုဖြတ်ကျော်ပြီးမြန်မာပြည်တွင်းကထွက်တဲ့ဘိန်းတွေကိုထိုင်းနေဆက်ရောက်အောင်အချင်းချင်းပို့ဆောင်ခဲ့တာပါသူတို့တည်ခဲ့တဲ့ဘိန်းစိမ်းတွေကဘိန်းပြူတွေအဖြစ်အမေရိကနဲ့ဥရောပနိုင်ငံတွေထိပြန့်နှံ့ခဲ့တာပါတရုတ်နိုင်ငံကမော်စီတုံးစုအကိုဆန့်ကျင်တဲ့တရုတ်ဖြူကွန်မန်ဒန်တပ်ဖွဲ့တွေနဲ့လည်း Olive Yan ရဲ့ကိုကန့်တပ်ဖွဲ့ကဆက်ဆက်လှုပ်ရှားခဲ့ပါသေးတယ် Eri Chenga CAK Kala Soban Chibi, CIA American Bo Tonai Puega, Kumintan Tapuregu, Api Topangeraba. Payon Yare when we got Kugan Tapone, Kumintan Tapore Dwe, Banaiba. Nameji Bambian Losi Hanga, Olive Yanye let out U Chikabubari. The Amwin is a Piacho Mu, Kumintan Tapuregu Topa Murine, Olive Yango, Yama Anavaniga Pansigelu, Manali Chin Taumang, Hane Chin Chagabari. Boyon Newe Anaya Lavi Majagema. Olivia, Nordicin Tapido, Pankangiavadi. Did you call insane Jin Tauma to Chowning Negiavi? Edima Hima Nisa Muri Kangiavade. Joshi Minami Wawa Winshine, Olivia Nu, Dragate Galadile, Shigavadi. To the Chow said to Waimaro, Bailunganga, now you gave me Mele, Diana Leneka, Osuri Jamaro, to go to Little San and Sasan Gajarava. Now what I say, Sua Galama, Mama Tolai Gonsam, Pojo Kenu, season eight. Gogan Tapone, Mama Sua Ja.
ညဉ့်ရအောင်ကြိုးစားခဲ့တဲ့အထက်မှာအော်လစ်ရန်လေးတူပါဝင်ဖြစ်ခဲ့ပါတယ်။ဦးကျော်စန်းနာနဲ့ကိုကျော်အောင်လင်းတို့ကတင်ပြခဲ့တာပါရှင်။အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင့်မားတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုပြည်ဝင်မြန်မာပိုင်းရုပ်သံရဲ့တောက်ကြာနေ့ညနေခင်းအစီအစဉ်မှာလဲကြည့်ရှုအားပေးနိုင်ကြပါရှင်။အခုဆက်လက်ပြီးတော့နနက်ခင
ဒီနေ့မနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက c l o s e close ကကတ်တာနီးတာ c a l l call ကခေါ်တာဆိုတော့စကားတူရင်တိုက်ရိုက်ဒီပဲကတော့ကတ်ပြီးခေါ်တာပေါ့ idiom ဆိုရယ်တဝိုက်ဒီပဲကဒီနေရာမှာအန်ဒီယာကနေတီတီကလေးလွတ်တာကိုဆိုတာပါကန်ကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့သိက်ကိုကန်ကောင်းနေအိမ်တအိမ်လုံးမီးလောင်ပြန်မကျခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
Andy Ewani, Titi Gli, Lutaku, Spiojin, Idiom Atonia, Belu Piomle.
Close call.
Lu Piolu Yavari, Eragaro, Diginimine, Timpia Gere, Idiom Atome Pipari.
ဒေါ်လာလာတန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာဒီအမေရိကန်သုံးအင်္ဂလိပ်စာအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမှာလည်းအပတ်စဉ်တင်ဆက်နေတာမျိုးကြည့်ရှုအားပေးနိုင်ကြပါရရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုံလင်းတော့မှာပါ။ကိုသားညိုဦးကစီစဉ်တင်ဆက်ထားပါရရှင
်။လာပါခင်ဗျ။အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီမြမလူခွေင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့လက်ရှိမြမဆွေးရမတူတဲ့ရှုမြင်မှုတွေအခြေအနေဖြစ်ပါတယ်။မြမနိုင်ငံဆိုင်ရာဒီလူခွေင်းဆိုင်ရာကုလသမဂ္ဂထူးခြားလေမစ်ရန်ဟီလီဟာမြမနိုင်ငံတည်းကလူခွေင်းတူးတက်မှုအခြေအနေတွေပေါ်မှာကျေနပ်အားရမှုမရှိဘူးဆိုပြီးတော့သူ့ရဲ့အခုနောက်ဆုံးခီးစဉ်တွင်မှပြောခဲ့သလိုပဲမြမဆွေးရဘက်ကလည်းကုလသမဂ္ဂလူခွေင်းကုလရဲ့ခီးစဉ်ဆုံးထုတ်ပြန်ပြောဆိုချက်ပေါ်မှာစိတ်ဖြစ်ရတယ်ဆိုပြီးတော့တုံ့ပြန်ပါတယ်။လက်တော်မှာလည်းဒီကုလသမဂ္ဂလူခွင့်ကောင်စီကနေပြီးတော့အထူးစုံစံရေးအဖွဲ့တရားဆီလို့ဖို့ကိစ္စအပေါ်မှာလည်းမြန်မာဆွေးရဘက်ကကန့်ကွက်ပြီးတော့အပြန်အလှန်တင်းမာမှုတွေရှိခဲ့ပါတယ်။အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီမြန်မာနဲ့ကုလသမဂ္ဂဂျာဆက်ဆံရေးဖူးထစ်တွေကိစ္စကိုခုလာမယ့်ကျွန်တော်တို့ဒီဒိုင်လီလိုက်ဆွေးနွေးပွဲမှာဆွေးနွေးမှာပါ။အဓိကပေါင်းဆွေးနွေးပေးဖို့ပုဂ္ဂိုလ်3ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါ်ထုမီဖြစ်ပါတယ်။သူကတော့ဒီအမျိုးသားလွတ်တော်ကုစလေတူဖြစ်ပါတယ်ရခိုင်ပြည်နယ်ကပါ။နောက်တူကတော့အမျိုးသားလူငယ်ကွန်ဂရက်စတွဲပတ်တွင်မှုဖြစ်တဲ့ကုသက်ဆွေဝင်းလူငယ်တက်ကြွလှူရှာသူတူဖြစ်ပါတယ်။နောက်တူကတော့မတ်တင်စာရှင်လက်ကြီးသူကလည်းလူငယ်တက်ကြွလှူရှာသူတူဖြစ်ပါတယ်။သုံးလုံးလေးလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးမတ်ထုမီကိုအရင်ဆုံးဖိတ်ခေါ်ကြပါလိမ့်ခင်ဗျာ။မတ်ထုမီကြားပါလားခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါပ
ဲဟုတ်ကဲ့ဒီကနေ့မှဟုတ်ကဲ့မင်္ဂလာပါခင်ဗျာဒီကနေ့မှပဲဒီပြည်သူ့လွှတ်တော်မှာပဲဒီမစ္စယန်ဟီလီရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရေးပေါ်အဆိုတင်သွင်းပြီးတော့ကန့်ကွက်တာမျိုးတွေကျွန်တော်တို့တွေ့လိုက်ရပါတယ်ခင်ဗျာအဲ့တော့ဒါကတော့ပြည်သူ့လွှတ်တော်မှာပေါ့နော်ကျွန်တော်မတ်ထုမီရဲ့အမြင်သိချင်တာကအခုသူတို့ဆွေးနွေးလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးနေကြတယ်လို့ပဲမစ္စယန်ဟီလီဟာတကယ်ပဲ
Miss Yahili ye khise ne patalo tu ye achi ni ne patalo yin song wo matu wi tong tap chi ba au tu ye amien blu shi tu ba amien blu shi ba le
Oh okay shin Myanmar naingan san ya if two possible de yaung ne ne Myanmar naingan ma phit phit ni de achi phit phit ni de achi ni man kan go ni wi lo tu tong tap pho lo wa de da mae tu ye tong tap che ma Myanmar di tu ji ta mya ye let's imagine sign ne ya de akhet khe tu mo a long go tu upya kha pyu ba ba de Leshi ba di akandi ne ma to lgaon chitye ne ja de lu khwin ye san ya re ma tu bell light so ni bi yo di tin pya mu re go jama lo tu ya de ba phi lu lo so lo akandi ne ma ne ja de chi tu lu tu a pa wen myama nangan ma lu khwin ye ne patat la lo shin no chi ne paung mya so ga jama lo mya so yin san khe ya de aku myama nangan di democratic a pyan online ma ni bi lo myama nangan a ni ne di akandi ne a ye kaisa a pa wen san de kaisa re go a tan hnaing song jama lo
ဒီဂျင်ဂျာမြို့သားဂျင်ဂျာစီရဲ့ဆောင်ရွက်နေတဲ့ဒီအမျိုးဒီမြန်မာနိုင်ငံမှာအစိုးရတရားအနေနဲ့မြို့သားဂျင်ဂျာစီရဲ့ဆောင်ရွက်နေတဲ့အရာတွေကိုလည်းသူလေးလျှူရှုပေးပါတယ်အတိအမှန်မပြုခဲ့ပါဘူးဒါဟာနေပြီးတော့ဒီ
ကျွန်တော်တို့သူရတလောက်နှစ်ဖက်တိုင်ဝမ်ကိုလည်းသူတွေ့တယ်လူခွေနဲ့ပတ်သက်ပြီးတော့သူ့တောင်းဝနေသူ့လောကမဲ့လုတ်ကိုလုတ်သွားတယ်လို့ပြောလို့မရဘူးလား
သူလုတ်သွားတယ်ဆိုတာမှန်ပါတယ်ဒါပေမဲ့သူလုတ်သွားတဲ့အခြေအနေမှာသူ့လိုချင်တဲ့ဘောနော်ဒီအကြောင်းရတစ်ခုပေါ်မှာနေပြီးတော့အောက်ချက်အခြေအနေကိုလုခွေနဲ့ပတ်သက်ပြီးတော့သူစုံစမ်းရပါမယ်လေ့လာပါမယ်သူ့လုပ်သွားတဲ့ဆိုတ
ตัวคุณน่ะก็มาถุมิแล้วเปล่าได้เทมาตู้อนิเนี่ยตะพัดตะสันเนี่ยสุดาอุมาสุชินดีมุสลิมไต้หวันกิสสะก็ไปจองปี้ปล้อนนี่ล่ะยะคันไต้หวันกิสสะก็พ่อปี้ปล้อนนี่ล่ะตะพัดตะพัดตะก็ซ้อมนี้ปล้อนน่ะမျိုးတွေ့มิล่ะเจ้าบ้านเนี่ยดิไฮซีเข้าเลยดิเจ้าบ้านไปตาบ้านเลยไปคุณตัวเนี่ยดิอ่ะดิตู้ตัวจาวินกูอ่ะเจตนาของตัวผ่องอยู่ตัวชาไม่ตาวินตัวที่มาดีนี่ก็ประเด็นเนี่ยบาเจตนาชื่อเนี่ยชื่อเนี่
Okay, Matumi Kutaswe Lilimo Makanani Bior, Kamia Chano Matinza Shunga Yi Pekojimale, now Sunimatu. Matinza Shunga Yi Miss Yangiliga, Nuaning Atwarzu, Akuzo Chauchi now she, no, Jingi Dwari, Matinza Shunga Yule, Tuya Sunai, Leshiro. Two ye Jati Je, Lukuin Patalu, two ye Piosu Je, Nuaning Patalu, two ye Tonga Chat in Patalu, Matinza Shunga Yi Blumi Male.
ဒီကတော့ဟိုသူလာပြီဆိုကြတဲ့ကဘောနော်ဒီရေတော့ဆိုရအောင်အကြောင်းကြားရဲ့ဘယ်လိုဘယ်လိုနဲ့တွေ့တဲ့နေဆိုရကြိုးပါလေဆိုဒီတစ်ခါကိုသွားတွေ့ရတော့တွေ့ရတော့တွေ့မှာဆိုလဲဒီစပါအချင်းကလေးကသူ့စိတ်ထဲမှာသူနောက်ရှိဖြစ်ခဲ့ရတာဗောနော်သူနာမည်ဆိုရကြိုးရတယ်ဒါပေမဲ့အဲ့နာမည်ဆိုရအပေါ်မှာဒီလုံခြုံရေးအကြောင်းကြားတဲ့နေဆိုသူကအချမ်းနေရာတွေသူသွားဖို့အချိန်ရမယ်ဒါပေမဲ ပြီးခဲ့တဲ့အဲသူနဲ့တွေ့ခဲ့တဲ့အချိန်မှာအဓိကတော့ပြောခဲ့တာကအဓိကနားဆိုင်ပြီးတော့ ตัวเปลี่ยนไปแล้วไม่ก็เลยเข้าไปทีนี้จะเที่ยวไม่ก็เลยเข้าใจได้เปลี่ยนตัวอีกอันนี้ละทายทายก็เลยตัวเช็คแค่ไม่ก็เลยเข้าใจใช่เออเที่ยวเท่าไหร่นะตอนนั้นผมตัวเรือเที่ยวดูมันโตแล้วตัวใหญ่เสียวเสียวลงสกัดเดียวเราตัวน้าทองพี่มาเอซีเรือตัวใหญ่ๆอันนี้เราตัวใหญ่เลยแล้วตัวเราเออเล็บแบบเพื่อนเยอะเลยตัวใช่ไหมหกเป็นเลยตัวเป็นนี่ที่ได้มาเลยตัวเราพี่เราเอียดีดูเลยขนาดจะดีแต่ที่ก็น้าทองบุตรตัวใหญ่เสีย ตัวยาประกันนี้คนที่อยู่ในชีเอ้ยน่าเป็นสมบูรณ์แต่ยังเป็นอะไรชีเอ้ยถ้าเป็นตัวบุตรตัวใจดีตัวว่าตัวว่าดีเส้นทางนี้ไปแล้วตัวเป็นไม่เอาเออเราเองลงตัวเองจำได้จริงเนี่ยตัวเองน่ากันนี่ก่อนนะตัวใครสักคนนี่แหละตัวเราเป็นมีเงินคนยังไงแต่ก็ตัวนี้เนี่ยเป็นเจ้าหนี้สุดไปนี่เออมาดีกันด้วยไปตัวเองลูกคนนี้ใช่ยังจะดีใจว่าตัวที่ว่ายังจะไปเลยตัวที่ยูงก้า
โอเคครับมาถึงจากกูตัดสินว่ามาทุ่มีลีลาบุบมาขนาดนี้จีบีอ่ะจันทร์ตัวชินิชูเพ่ก็จะมาเลยตัวสินิจันทร์สุกูเนื้อเลี้ยงปัตมาอุ้งมาลิชาเนี่ยงาคูเนื้อเลี้ยงตัวเด็กสินิลุยาบาร์เลยครับมาทุ่มีชีบาร์เลยกูตัดสินว่ามาถึงจากชนะชีบาร์เลยจันทร์กูเรื่องงาท้องกูอยากกูจะเล่ากันนิชเน่อินเทรสเน่นิชเน่คอนเซ็ปต์สุดเลยสมัยยี่ปุ่นอะไรแล้วจันทร์เดี๋ยวจะน่ากาเบลูปีเรนเน่ได้ดีรอได้ดีมาลูกคนยี่สุดรับยาทั้งดีร
ဒီနေ့ဆိုတော့ဒီအနေဒီကိုနိုင်ကဒီနေ့ right move လို့ခေါ်မှာပေါ့နော်မှန်ကန်တဲ့ရှူတော်ဘက်ကပြန်ပြီးတော့ချင်းကပ်လာတဲ့အတွက်တိုင်းပြည်ဟာကောင်းတဲ့လက္ခဏာကိုရှိနေပြီလို့ကျွန်တော်တို့ကမြင်မှာပြောလို့ရပါတယ်ဟုတ်ကဲ့ကုနေလုံးကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူခေါ်ပါမယ်သူကတော့ဥရှိမောင်းပါဥရှိမောင်းကအရင်
ဒီလွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်လက်ရှိအမေရိကန်ပြည်တော်စုမှာရောက်နေတာပါဥရှိမောင်းဆွေးနွေးလို့ရပါတယ်မတ်ထုမေရှိပါတယ်ကုသဆွေဝင်ကုမတ်တင်စာရှင်လည်းရှိပါတယ်ကုလအထူးကိုယ်စားလှယ်နဲ့ကျွန်တော်မြန်မာနိုင်ငံအစိုးရကြားမှာဒီဖြစ်နေရတဲ့အပြန်အလှန်ထုတ်ပြန်ချက်တွေကိုကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကုလအထူးကိုယ်စားလှယ်မြစ်ရန်ကလေးရဲ့ထုတ်ပြန်ချက်ကဒါတော်တော်လေ
ဒီရေဝရတဘောပဲဟိုဘာမှတိတိကျကျကျွန်တော်တို့ဖော်ပြထားတာမတွေ့ဘူးကျွန်တော်ဝလုံးစီစီနဲ့ရန်ထားတဲ့သဘောဒီမယောင်ရာစီလူတဲ့ပုံစံလေးဖြစ်နေတာပေါ့နောက်ကုလအထုကိုယ်စီလေးရထုတ်ပြန်ကြံကဟိုကျွန်တော်တို့တိတိကျကျခိုင်မာမှုရှိတယ်အဲ့လိုတိတိကျကျထောက်ပြတဲ့ဟာကိုလည်းမြန်မာအစိုးရကတစ်ချက်ချင်းကိုအသေးစိတ်ပြန်လေမချေပပဲနဲ့ဟိုရန်တမ်းပြီးမှပြောနေတဲ့ ဒီအနေထားတွေကိုကျွန်တော်တို့တွေ့ရတယ်ဆိုတော့2020ခုနှစ်ကနေဒီ2016အောက်တိုဘာဖြစ်စဉ်အထိဖမ်းဆီးထားတဲ့လူတွေကသူတို့ကိုယ်တိုင်ဘာကြောင့်ဖမ်းဆီးခံရလဲဆိုတာလဲမသိဘူးအဲ့ဆိုတော့ဒီနေနေရတဲ့ခြေနေကိုကျွန်တော်ရဲအဆက်သွယ်ရှိတော့ကျွန်တော်ပြောရရင်သူတို့ကရမ်းတုတ်တာပဲအခုခုဖြစ်ဖြစ်ဆိုရင်တွေ့ပြီးမှလူကိုဖမ်းရမ်းနောက်တက်ဖြက်အဲ့ဒါမျိုးကလေးလူကြီးမကျန်အဲ့ဒါမျိ ရရဲ့မဟာဗျူဟာအတိုင်းပဲလုပ်နေတယ်ဆိုတော့ကိုပြောလိုက်တာကဒီမြန်မာနိုင်ငံအစိုးရအဓိက NLD အစိုးရပေါ့နော်ဒီနိုင်ငံတော်အတိုင်းပင်ခံရုံးကမခံမရဖြစ်နိုင်ပြီးတော့သူကတန်ပြန်ပြန်လေဟိုကျွန်တော်တို့ကသတင်းထုတ်ပြန်တာပကတိအခြေအနေကိုပြောနေတဲ့ဟာကိုကျွန်တော်တို့ကဒီလေးလာဆုံးဆန်းပြီးတော့မှဒီပြဿနာကိုဖြေရှင်းဖို့ကြိုးစားမှာဖြေရှင်းဖို့မကြိုးစားဘဲနဲ့ဒီကဘကုလသမဂ္ဂနော်ရကိုစလေတယောက်သို့မဟုတ်တနည်းအားဖြင့်ပြောရင်ကုလသမဂ္ဂနဲ့ထိတ်တိုက်တွဲဆုံဖို့လုပ်နေတာပြီ NLD အစိုးရရဲ့မာယွန်းတဲ့ချင်းကမှုလောက်ဆောင်မှုလို့ပဲကျွန်တော်ပြောလို့
ဒီဥရှိပေါင်းဆွေးနွေးသွားခြင်းနဲ့ပတ်သက်လို့ထိတ်တိုက်ဖြစ်တာကအကျိုးမရှိဘူးဆိုတော့ဆွေးနွေးသွားပါဒါမတ်ထုမီအဲ့ဒါနဲ့ပတ်သက်လို့နည်းလေးပြန်ဆွေးနွေးတုံ့ပြန်ဆွေးနွေးပေးပါလား
ဟို
မှန်ပါတယ်လူခွင့်ရေးအစီအခံစာတင်တဲ့သူအနေနဲ့လူခွင့်ရေးရှုထောင်ရတယ်လို့သူတင်တာမှန်ပါတယ်ဒါပေမဲ့လူခွင့်ရေးရှုထောင်ချက်မှာလည်းကျွန်တော်တို့တက်လိုက်လို့မရပါဘူးလူတိုင်းလူသားတိုင်းမှာအခွင့်အရေးရှိပါတယ်ဒီလူသားတိုင်းမှာရှိတဲ့အခွင့်အရေးတွေကိုနေပြီးတော့ဆဲဖြစ်ဖို့လိုပါတယ်ညှက်တတ်ဖို့လိုပါတယ်လူခွင့်ရေးကိုချင့်ကပ်တဲ့အခါမှာလည်းကျွန်တော်တို့လူသားအလုံးကိုကိုယ်စားပြုနိုင်တဲ့အခွင့်အရေးမျိုးဖြစ်ရပါမယ်အဲကြောင့်မလို့သူရဲ့ဒီမြန်မာနိုင်ငံစီးစင်ပေါ်မှာအတင်းတဲ့တင်ပြချက်ဒီမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲနေတဲ့အကြောင်းကိုသူကနေပြီးတော့အတိအမှန်မပြုခဲ့ပါဘူးဒါအတွက်ကျွန်တော်တို့အဆင်မကောင်းပါဘူ
းဟုတ်ကဲ့
နောက်တစ်ချက်ကနေပြီးတော့ဒီရခိုင်ပြည်နယ်အရင်နဲ့ပတ်သက်လာလို့ရှိရင်နေရန်ပဲတစ်ဖက်သက်အဲနေပြီးတော့သူဆုံးဖြတ်တယ်တစ်ဖက်သက်တင်အဲတစ်ဖက်သက် report လုပ်တယ်ပေါ့နော်တင်ပြရတယ်ဆိုရခိုင်ပြည်နယ်ကတကယ်လက်ရှိပကတိအခြေအနေရခိုင်လူမျိုးတွေရဲ့အဲဒီခံစားချက်ကိုသူမလေ့လာပါဘူးမသုံးသပ်ပါဘူးမတင်ပြပါဘူးတခိုင်လူမျိုးတွေမှာလည်းအကြောက်ကြရတယ်ရှိနေတယ်အများတမ်းပဲနေပြီးတော့ဟိုကျမတို့တခိုင်ပြည်နယ်မှာသူဒီမစ္စတာဟိလီလာပြီးဆိုလို့ရှိရင်ရခိုင်လူထုတွေကကြောက်နေကြပါပြီဒါကိုဘာလို့ပြတ်တယ်လဲဆိုလို့ရှိရင်သူဖဲမဖြစ်တာကိုပြတာပါဖြစ်ပေါ့များစွာလူခွေရေးချက်ပေါမှုတွေကိုခံစားခဲ့ရအတွက်ကြောင့်မလို့သူလာလို့ရှိရင်ကျမတို့ပြည်သူလူထုကမရေဖြစ်ချက်ဆိုရမှာဖြစ်ပါတယ်ဒါပြမကန်လို့ရှိရင်ပါဒါပေမဲ့သူရဲ့ report အတိုင်းမှာနေပြီးတော့တစ်ဖက်သက်ဆန်တဲ့ report တွေဖြစ်တဲ့အခါမှာတော့တခိုင်လူမျိုးတွေအနေနဲ့ဒီ Miss Riley အပေါ်မှာအစ်မတို့သူရဲ့တုံ့ပြန်ချက်ပေါ်မှာသူရဲ့ report တင်လာတဲ့ပုံမှာတောက်ရမှုတွေဖြစ်နေတယ်သူရင်မကင်းနေဖြစ်နေတယ်တာဝန်ရှိတဲ့လူအနေနဲ့တယောက်အနေနဲ့တာဝန်ရှိပါတယ
် Slime Bee ကိုတူတူလေးဆွေးနွေးလို့ရပါတယ်ခင်ဗျအချိန်လည်းတိတ်မရှိတော့
ဒီကိစ္စမှာတော့ Miss Riley ရဲ့အစဉ်ခံစံကတော့ကျွန်တော်ထောက်ခံပါတယ်ဘာလို့လူ Queen ဆိုဖို့ရှိပါတယ်တုံ့တော့သခိုင်ပြည်နယ်မှာတော့ကျွန်တော်သူရဲ့အစဉ်ခံစံတော့ကျွန်တော်လက်မခံနိုင်ပါဘူးဘာလို့သခိုင်ပြည်နယ်မှာဆုံဆန်းစစ်ဆေးလုတ်တိုင်းလုတ်တိုင်းမှာတကယ်ပကတိအခြေအနေကိုသူတို့မတင်ပြပဲနဲ့သူတို့ဖိလိုက်မှုတွေရှိတယ်ဆိုတော့အင်မတန်မှဟိုထင်ရှားပါတယ်။ဘာလို့လဲဆိုတော့သခိုင်ပြည်နယ်ဥစ္စာကသူတို့ရှုပ်ထွေးတယ်။ဒီဥစ္စာကနိုင်ငံတကာလူအခွင့်အရေးနေနဲ့ကျွန်တော်တို့ကတိုက်တူလို့လုပ်လို့မရဘူး။နိုင်ငံသားမဟုတ်သေးတဲ့လူကြီးကြားထဲမှာလူအခွင့်အရေးကိုလွတ်ရတယ်ဆိုတော့အင်မတန်မှဟိုတောက်ရှာလေးကောင်းပါတယ
်။
အဲအကြောင်းသခိုင်ပြည်နယ်ကိစ္စကိုတော့အခုချိန်ထိအဆိုးရနဲ့မဟုတ်ခဲ့နဲ့ကျွန်တော်ပြည်သူလူထုနဲ့ကုလသမဂ္ဂနေတောင်မှကျွန်တော်တို့ဟာသဘောထားကိုရဲမှာဖြစ်ပါတယ်
ဟုတ်ကဲ့ကိုစလိုင်းပွေကုံကျေးဇူးပါကိုတက်ဆွေဝင်းကိုတိုးတိုးလို့လေးမေးချင်ပါတယ်ခင်ဗျာခုနကမတ်တုမီဆွေးနွေးတော့လည်းရှိပါတယ်အဓိကတော့ဒီကုလသမဂ္ဂကိုစလိုင်းနဲ့အဆူအဖြစ်နေတဲ့ကိစ္စကအဓိကရခိုင်ကိစ္စလို့ဖြစ်နေတယ်အဲ့တော့ဒီကုလသမဂ္ဂကိုစလိုင်းကရခိုင်ပြည်နယ်ရေးကိစ္စကိုချင်းကတ်တဲ့ခါမှာမတ်တုမီကတော့သူတို့မြင်တာကတော့တစ်ဖက်သက်ဆန်နေဥပမာဆိုလို့ရှိရင်မွတ်စလင်တွေဘက်ကိုပဲတိတ်ဇောင်းပေးလွန်းလာပါတော့ရခိုင်လူမျိုးတွေနဲ့ပတ်သက်လို့ထိတွေ့မှုနေတာလားဘလို့မြင်ပါလဲကိုတက်ဆွေဝင်း
အဲ့ဒီဒီစက်ကြံထုတ်ကြောက်ကြရှိတော့ကျွန်တော်ဒီစက်ပိုင်းကြီးမျိုးကျွန်တော်ဒီအချက်လက်ချက်ကြီးဒီကော်မရှင်မရှင်ဟိုဒီဖူးရံဒီလိုမျိုးပြည်ရေးဆိုတော့ကိုယ့်ဘက်ကမဲ့နေကိုယ့်ဘက်ကပြောင်းပြောင်းမရှိဘူးဆိုတော့တကယ်တော့ပြဿနာမရှိဘူးတော့ပြောင်းပြောင်းမရှိဘူးဆိုရင်ကျွန်တော်တို့ကသတိကြတာကျွန်တော်တို့ကဝင်ဝင်ပြီးပြီးရတယ်ပြည်ပြည့်ဖြစ်လို့ရတယ်အမှန်တရားဆိုတာကပြည်သားသူချင်းအမှန်တရားအမှန်တရားလို့ဖြစ်နေပါပဲအဲ့တော့ဒီကော်ကော်ပီရနဲ့ကော်မရှင်ရှိတော့ဒီနည်းဒီကော်မရှင်ရှိရဆိုပြီးတော့ကျွန်တော်တို့ကလည်းကော်မရှင်ကိုပြီးနေပြီးဖြစ်ရမျိုးကတော့ကျွန်တော်ဒီတိုင်းလည်းကဒီကွန်မြူနတီတွေကိုဆက်ပြီးနေတယ်အပကြောင့်ပြီးနေတာလည်းဆိုတာမျိုးကအဲ့တော့ခုနကပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီပူပေါင်းလို့ဆိုမှုမရှိသေးနဲ့ဒီဆက်ကျင်တဲ့ပုံစံမျိုးတွေနဲ့ကျွန်တော်တို့လာမဒီကကြီးလုပ်နေတာကြီးကျွန်တော်တို့ကရမခံရင်ပြုလို့ရှိရတာဒါဒီလည်းနေရတာဒါဒီတခုတွေကြာဆိုနေတဲ့အခါလည်းတော့ဖြစ်ပါပဲအဲကျွန်တော်တို့ကဒီမကုလသမဂ္ဂနဲ့ဒီခူရနဲ့ကြားထဲမှာလည်းဖြစ်နေတဲ့ပုံစံလေးလို့ပဲကျွန်တော်တို့ကမဖွင့်ထားပဲနဲ့ဒီလာမဒီကကြီးကျွန်တော်အစိုးရကဒီတက်လာရဆိုလို့ရှိရဒီပူပေါ်ကကျောင်းလူတွေဖြေကြပါမို့ဒီတက်လည်းဖြေကြပါမို့
ဟုတ်ကဲ့ကျွန်တော်တို့ဓာတ်ရိုက်လေးလိုက်စီစဉ်ချင်းဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြတဲ့မတ်ထုမီကူတက်ဆွေဝင်းမတ်တင်စာရှင်လေးနဲ့တို့ရောရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရိုက်လေးလိုက်စီစဉ်ဒီမှာကျွန်တော်ကွန်ပြပါခင်ဗျာ
အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကိုကိုသားမြုံကတင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့နဲ့ခင်အစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အမေရိကန်နိုင်ငံသားနောက်တူအပေါ်တချို့လုံးမှုဆွဲချက်တွေနဲ့အီရန်အာဏာပိုင်တွေက1010နှစ်ချလိုက်တဲ့တင်ထွက်လာပါတယ်။အီရန်တရားရေးဌာနပြောခွင့်ရသူဖြစ်သူဂိုလမ်ဟူစိန်မူစနီအီဂျီဟီကဇူလိုင်လ16ရက်နေ့မှာအဲ့လိုကြေညာတာပါ။အမေရိကန်နိုင်ငံသားဟာရီယိုနိုင်ငံဘေကျင်းမြို့တော်မှာမှွေပြီးပရင်စတန်တက္ကသိုလ်မှာဘွဲ့လွန်တန်းတက်နေတဲ့ရှီဝေဝေါင်းဖြစ်တယ်ဆိုပြီးအီရန်တရားရေးဌာနရဲ့သတင်းထုတ်ပြန်တဲ့ website Mizan မှာဖော်ပြထားပါတယ်။သူဟာဒေါက်တာဘွဲ့စာရန်အတွက်အီရန်ခါဂျာမင်းဆက်အကြောင်းတမိုင်းဆိုင်ရာသုတေသနလုပ်နေသူဖြစ်ပြီးလွန်ခဲ့တဲ့လအတော်ကြာကအဖမ်းခံခဲ့ရတာလို့ပရင်စတန်တက္ကသိုလ်ကပြောပါတယ်။ အမျိုးသားလူမျိုးရေးကိုဖောက်ပြတဲ့ပြစ်မှုတွေကျူးလွန်နေလို့အမေရိကန်နဲ့တခြားပြည်ပနိုင်ငံသားတွေကိုမတရားဆွဆွဲပြီးထောင်ချတာဟာအီရန်နိုင်ငံမှာဆက်ဖြစ်နေစေအန်ဒရီကြီးတဲ့လုပ်ရက်တစ်ခုပါအီရန် EU နဲ့ P5+1 နိုင်ငံတွေအကြား2015ခုနှစ်ကနျူကလ িয়ার ဆိုင်ရာသဘောတူညီချက်ရခဲ့တာကြောင့်အီရန်ဟာနိုင်ငံတကာမှာပိုပြီးတာဝန်တည်တဲ့နိုင်ငံတစ်ခုဖြစ်အောင်စည်းရုံးနိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့အီရန်ကတော့အမေရိကန်နဲ့တခြားနိုင်ငံသားတွေကိုဖမ်းဆီးထောင်ချတာအပါအဝင်ဆိုးရွားတဲ့လူရက်တွေကိုဆက်လုနေသေးပါ2016ခုနှစ်တုန်းကအီရန်နယ်ပေါ်အမေရိကန်စီးပွားရေးလုပ်ငန်းရှင်ဆီယာမက်နာမဇီကိုတချို့လုံးမှုနဲ့ဆွဆွဲဖမ်းဆီးပြီးထောင်စင်နှစ်ချခဲ့ပါတယ်သူ့ရဲ့ဖခင်ဖြစ်သူအီရန်နယ်ပေါ်အမေရိကန်နိုင်ငံသားအသက်80အရွယ်ဘောက်ခါကသူ့သားအဖမ်းခံရပြီးတဲ့နောက်ကူညီဖို့အီရန်ကိုသွားတာမှလည်းအလားတူဆွဲချက်နဲ့ပဲဖမ်းပြီးထောင်စင်နှစ်ချခဲ့ပါတယ်ဒီလိုဥပဒေမဲ့လိုရတဲ့နောက်ထပ်အပန်းခံရသူတွေထဲမှာလူညုံရေးဆိုင်ရာပြစ်မှုတွေကျူးလွန်တယ်လို့ဆွဆွဲပြီး1005နှစ်ချခံရတဲ့ Thomson Reuters Corporation ရဲ့ပရဟိတအဖွဲ့မှလုတ်ကန်ခဲ့သူအီရန်နယ်ပွားပြည်ထောင်နိုင်ငံသားနာဇာဇာဂရီရက်ကလစ်ထောင်ဒဏ်10နှစ်ချမှတ်ခံရတဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားသူလေဘနွန်နိုင်ငံသားအင်တာနက်လွတ်လပ်မှုဆိုင်ရာလှုံ့ဆော်စည်းရုံးသူနီဇာဇကာတို့လည်းပါဝင်ပါတယ်အီရန်ကထောင်ချထားတဲ့ဒီအမေရိကန်နဲ့ဒီပနိုင်ငံသားတွေကသူတို့မှာအပြစ်မရှိကြောင်းအပြင်းထန်ပြောကြပါဗျ။နိုင်ငံရေးအကျဉ်းသားတွေကိုထောင်ချတာဟာနိုင်ငံတစ်ခုအနေနဲ့အဆိုးရွားဆုံးကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောပါတယ်။ဒီလောက်ရမျိုးလုပ်တဲ့ဘယ်နိုင်ငံမှမဆိုကမ္ဘာပေါ်မှာဘာတိတ်ခါမှမရှိဘူးလို့လည်းဆိုပါတယ်။အမေရိကန်နဲ့ဒီပနိုင်ငံသားတွေအပါအဝင်အီရန်ကတရားလက်လွတ်ဖမ်းထားတဲ့လူပုဂ္ဂိုလ်အားလုံးကိုပြန်လွှတ်ပေးပြီးမိသားစုနဲ့ပြန်လည်ပေါင်းစည်းခွင့်ပေးဖို့အမေရိကန်ပြည်ထောင်စုကအီရန်အစိုးရကိုတောင်းဆိုထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုသိကြရပါပြီချင
်။အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးကြလိုပါရရှင်။ဟုတ်တယ်ခုနေ့နေနေခင်အစီအစဉ်အတွက်တရင်အချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မဆုမြတ်မွန်ကပြောပြမှာပါရှင်
2016အမေရိကန်သမ္မတရွေးကောက်ပွဲတုန်းကဝင်ရောက်ဆက်ဖက်ခဲ့တဲ့ရုရှားနိုင်ငံပေါ်အရေးယူတန်ခတ်မှုတွေလုံးမဲ့ဥပဒေကြမ်းကိုအောက်လွှတ်တော်မှအတည်ပြုလိုက်ပါတယ်။သမ္မတအနေနဲ့အရေးယူမှုတွေအပေါ်ရှော့ပေါ့ပေးနိုင်ခွင့်ကိုလည်းအဲ့ဒီဥပဒေကြမ်းထဲမှာကန့်သတ်ထားပါတယ်။ရုရှားပေါ်အရေးယူဆောင်ရွက်မှုအတော်များများအပါအဝင်အီရန်နဲ့မြောက်ကိုရီးယားတို့အပေါ်ပြင်းထန်တဲ့စီးပွားရေးနဲ့တန်တမာရေးရာအရေးယူမှုတွေချမှတ်နိုင်ဖို့အတွက်ဒီဥပဒေကြမ်းကအာမခံထားပြီးတော့လွှတ်တော်ကသာအရေးယူမှုတွေကိုပြန်လည်သုံးသပ်ဖို့နဲ့ရှော့ပေါ့တဲ့မတင်ဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Etrice ကပြောပါတယ်လွှတ်တော်နှစ်ရက်လုံးမှာအခုအတည်ပြုနိုင်ပြီဖြစ်တဲ့ဒီဥပဒေကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးပြဋ္ဌာန်းရမှာဖြစ်ပါတယ်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုရုပ်သိမ်းပြီးတော့အစားထိုးရေးဆွေးနွေးဖို့အဆိုကိုအထက်လွှတ်တော်မှအင်္ဂါနေ့ကမဲခွဲအတည်ပြုလိုက်ပါတယ်။ဒီအဆိုကို Republican တွေဘက်ကမဲအတားရအတည်ပြုနိုင်ဖို့ဒုသမ္မတ Mike Pence ရဲ့မဲကိုတုံးခဲ့ရပြီးတော့50-51မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အများသေးစားခံရတဲ့ Republican အထက်လွှတ်တော်အမတ် John McCain ဟာလည်းအုံနောက်ကင်ဆာဝေဒနာခံစားနေရတဲ့ကြားကပဲအင်္ဂါနေ့ကလွှတ်တော်မှလာရောက်မဲပေးခဲ့ပါတယ်။အိုဘားမားရဲ့နေရာမှာအစားထိုးဖို့အရင်ပြင်ဆင်ခဲ့တဲ့ဥပဒေချက်နှစ်ရပ်ကို Republican အမတ်တွေကြားအမှားနဲ့လုံလောက်တဲ့မဲမရနိုင်တာကြောင့်မဲခွဲတဲ့အဆင့်ကိုတော့အရင်ကမရောက်ခဲ့ပါဘူး။အင်္ဂါနေ့ကတော့လက်ရှိဥပဒေကိုရုပ်သိမ်းအစားထိုးရေးဆွေးနွေးဖို့သဘောတူခဲ့ကြပေမဲ့ဘယ်ဥပဒေချမ်းကိုအခြေခံပြီးတော့ဆွေးနွေးမှာလဲဆိုတာကမရှင်းလင်းနေပါဘူး။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ရည်မှုရဲ့မြန်မာနိုင်ငံခီးစဉ်ထုတ်ပြန်ချက်အပေါ်လွှတ်တော်မှအင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်။82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှဒေါက်တာရန်ဟီလီတင်သွင်းမဲ့အချက်တွေမှာမျှတမှုမရှိတစ်ဖက်ဆောင်းနှင်းသုံးသပ်ချက်တွေပါဝင်လာနိုင်တဲ့အတွက်မှားယွင်းတဲ့ဆုံးဖြတ်ချက်တွေထွက်လာမှစိုးရိမ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးကဒီဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။ဆွေးနွေးပွဲမှာ NLD ကကိုယ်စားလှယ်တွေအပြင်ကြံ့ခိုင်ရေးပါတီ၊ရခိုင်အမျိုးသားပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေအပါအဝင်ကိုယ်စားလှယ်73ယောက်ကလည်းပါဝင်ဆွေးနွေးခဲ့ပါတယ်ရှင်။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစော်ဝင်းလိုက်ပါရှင်။ Engineer ကတော့ John Elson ဖြစ်ပါတယ်။ပုံတပုနေ့နည်းနည်းခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမ Engineer နိုင်ပါ
This program has come to you from the Voice of America, Washington.